Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2022ခုနှစ်ဇွန်လ20ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာဒီကနေ့နားဆင်ရမယ့်အစီအစဉ်လေးထဲမှာတော့ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်
ကျမတို့တော့ Vesity Financial ကနေပြီးတော့ဒီကမ္ဘာလုံးကို Global Call အနေနဲ့ခေါ်လိုက်တယ်အဲ့ဒါတော့ Pandemic ပေါ့နော်
ဒေါ်ဆန်းစကြည်မွေးနေ့အထိမ်းမှပြည်တွင်းပြည်ပဘန်ဒဘိတ်လှူရှားမှုသတင်းမှကြားရမှာဖြစ်တယ်လို့ကိုဗစ်ရောဂါကူးစက်ခံရတဲ့ထိုင်းနိုင်ငံရောက်ရွှေပြောင်းအလို့သမားတွေကျန်းမာရေးဆော့ရှောက်မှုရရှိရေးခက်ခဲတွေ့နေတဲ့သတင်းတခါကဘာတဝှမ်းဒုက္ခသည်ပြဿနာအရင်ကထက်ပိုဆိုးလာနေတဲ့အကြောင်းကုလသမဂ္ဂကသတိပေးတဲ့သတင်းနဲ့အတူသတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြန်မာနိုင်ငံကလူအခွင့်အရေးအကြောင်းတင်ဆက်ပေးနေကြဖြစ်တဲ့ဒုအသံအစီအစဉ်နဲ့အတူဒီကနေ့ကြားရောက်တဲ့ကမ္ဘာဒုက္ခသည်များနေ့အထိမ်းအမှတ်ဖြင့်ဆက်သွယ်မေးမြန်းထားတဲ့စနေညသကပိုင်းအစီအစဉ်လေးကိုလည်းပြန်လည်တင်ဆက်သွားမှာပါ။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်တင်ကြီးထိုက်တို့ကြီးညာပါလိမ့်မယ်ခင်ဗျာ
။ကုလသမဂ္ဂထွေထွေညီလာခံကနေမြန်မာနိုင်ငံကိုစစ်လက်နက်တွေမရောက်အောင်ဟန့်တားဖို့တောင်းဆိုထားပြီးဖေဗရီလရဲ့စစ်တပ်အာဏာသိမ်းခဲ့တာကိုရှုတ်ချတဲ့ဆုံးဖြတ်ချက်တရက်ကိုမြန်မာစစ်ကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးဌာနကစနေနေ့မှာပယ်ချလိုက်ပါတယ်။ကုလသမဂ္ဂရဲ့လိုက်နာစရာမလိုတဲ့တောက်ကြနေကမဲခွဲအတီးပြုတ်လိုက်တဲ့ဒီဆုံးဖြတ်ချက်ဟာတစ်ဖက်သက်ဆဆဲမှုတွေနဲ့လွဲမှားစွာကောက်ချက်ချထားတာတွေအပေါ်မှာအခြေခံထားတာဖြစ်ကြောင်းစစ်ကောင်စီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်ကန့်ကွက်စာရေးကိုကုလသမဂ္ဂအတွင်းမှုချုပ်နဲ့ကုလသမဂ္ဂထရေညီလာခံဥက္ကဋ္ဌစီကိုပေးပို့ခဲ့ကြောင်းလည်းရေးသားထားပါတယ်။အခုအတည်ပြုခဲ့တဲ့ကုလသမဂ္ဂအဆုံးဖြတ်ချက်ဟာဒေါ်ဆန်းစုကြည်ဦးဆောင်တဲ့ရွေးကောက်ခံအရတအစုအဝကိုဖျောက်ချခဲ့တဲ့စစ်တပ်ကိုနိုင်ငံတကာကလည်းကြေကြေပြန့်ပြန့်ရှုတ်ချမှုကိုထင်ဟပ်နေတာဖြစ်ပြီးဆန္ဒပြပြည်သူတွေပေါ်မှာအင်အားအလွန်ကျွံသုံးနှိမ်နင်းတာကိုရှုံ့ချထားသလိုမြန်မာနိုင်ငံမှာဒီမိုကရေစီပြန်ပြီးဖော်ဆောင်ပေးဖို့တောင်းဆိုထားတာဖြစ်ပါတယ်။ဒါအပြင်ဒေါ်ဆန်းစုကြည်နဲ့တမရဥဝင်းမြင့်ပါဝင်ဖန်ထားသူအားလုံးကိုချင်းချက်မရှိအမြန်ဆုံးပြန်ပြီးလွှတ်ပေးဖို့ပါတောင်းဆိုထားတာပါမြန်မာကိုအဓိကဆက်လက်နဲ့တင်ပို့နေတဲ့နိုင်ငံတစ်နိုင်ငံဖြစ်တဲ့ဘယ်လာရုစ်နိုင်ငံကပဲကန့်ကွက်ပြီးနိုင်ငံပေါင်း119နိုင်ငံရဲ့ထောက်ခံမှုနဲ့အတည်ပြုခဲ့တဲ့ဒီဆုံးဖြတ်ချက်အတွက်အိန္ဒိယတရုတ်အိန္ဒိယနဲ့ရုရှားအပါအဝင်နိုင်ငံပေါင်း36နိုင်ငံကမဲမပေးဘဲနေကြတာဖြစ်ပါတယ်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကတောက်ကြနေကအထွေထွေညီလာခံမှာပြောကြားရမှာတော့ရှင်အနာသိမ့်မှုအများဆုံးတည်ရဲ့အတွက်နိုင်ငံတကာအတိုင်းဝိုင်းကနေအပြင်းထန်ဆုံးနည်းလမ်းတွေနဲ့လှုပ်ဆောင်ပေးဖို့တိုက်တွန်းခဲ့တာပါစစ်ကောင်စီကနေထုတ်ပြန်တဲ့အကြေညာချက်ထဲမှာတော့ဥကြုံမိုးထွန်းကိုဒီယာရုကနေဖယ်ရှားခဲ့ပြီးနိုင်ငံတော်တစ္ဆာဖောက်မှုနဲ့တရားစွဲဆိုထားတာဖြစ်ကြောင်းနဲ့အခုလိုကုလအထွေထွေညီလာခံကိုသူတက်ရောက်တာဟာတရားမဝင်ကြောင်းနဲ့ဒါကိုပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းဖော်ပြထားပါတယ်ဒါအပြင်မြန်မာနိုင်ငံရဲ့အချုပ်ချံအာဏာကိုထိပါဖို့နဲ့ပြည်တွင်းရေးကိုဝင်ရောက်ဆက်ဖက်ဖို့အတွက်ဘဲကြိုးပမ်းချက်မျိုးကိုမဆိုလက်မခံကြောင်းလည်းဖော်ပြထားပါတယ်။တောက်ကြနဲ့အထွေထွေညီလာခံမှာဆုံးဖြတ်ချက်ကိုမဲမခွဲခင်အစောပိုင်းမှာလည်းကုလသမဂ္ဂလုံခြုံရေးကောင်စီမှာမြန်မာအရေးဆွေးနွေးခဲ့မှာပါဝင်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းစထရိုက်နာဘာဂနာကတော့မြန်မာအရေးနိုင်ငံတကာအတိုင်းအဝန်းကနေဒီတဲ့ပို့ပြီးပူပေါင်းကြိုးပမ်းချဖို့တိုက်တွန်းခဲ့ပါတယ်။ဂျူလာ19ရက်စနေနေ့မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့86နှစ်မြောက်မွေးနေ့အထိမ်းအမှတ်နဲ့နိုင်ငံတော်မှာပန်းတပိတ်တွေဆင်နွှဲခဲ့ကြပါတယ်။ရန်ကုန်မန္တလေးအပါအဝင်မြို့ရွာအတော်များများမှာလမ်းပေါ်ထွက်ဆန္ဒပြတဲ့သူတွေရောလမ်းပေါ်မထွက်ဘဲအိမ်တွေဈေးတွေမှာတောလာနေကြသူတွေဟာပန်းတွေကိုကင်ဆောင်ပြီးတော့ရောခေါင်းတွေမှာပန်းတွေပန်ပြီးတော့ပါဝင်ဆင်နွှဲခဲ့ကြတာဖြစ်ပါတယ်။ရန်ကုန်မရန်ကုန်မှာတော့အခုချိန်ထိအဖမ်းခံရဆဲဖြစ်တဲ့ဒေါန်ဆန်းစုကြည်ရဲ့မွေးနေ့မှာအကျဉ်းသားတွေကိုဂုံပြုအောင်မိတဲ့အနေနဲ့ပန်းတပိတ်ပြုလုပ်ပြီးအကျဉ်းသားအလုံးကိုချက်ချင်းပြန်ပြီးလွှတ်ပေးဖို့တောင်းဆိုခဲ့ကြတာပါရန်ကုန်စမ်းကြောင်းကဒပိတ်စစ်ကြောင်းထွက်ခဲ့တဲ့ Generation C လူငယ်တူကလည်းသူတို့ဒပိတ်စစ်ကြောင်းတွေရဲ့အဓိကကြွေးကြော်တန်းက Freedom from Fear ကြောက်ရွံ့မှုကနေကင်းစေဖို့အတွက်ကြောက်ခက်ကိုမှောက်ပြဆိုတဲ့ကြွေးကြော်တန်းနဲ့ချီတက်ခဲ့ကြတာဖြစ်ကြောင်းVOA ကိုပြောပါလေ
။ဒေါက်တာလူကြီးအထောင်းခံတာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့ကျွန်တော်တို့အကြောက်တရားအစဉ်အမှန်ရှိအဲဒီအကြောက်တရားကိုကျွန်တော်ကလည်းကြောက်ဖြစ်ဖို့မ ောက်ပြည့်ဆိုပြီးတော့လည်းဟောမျိုးကျူးကျော်တယ
်ဟောပြောပွဲတွေမွေးနေ့ဆူတောင်းပွဲတွေကိုမုံရွာရင်းမပင်ဆလင်းကြီးဒဇဲမြိုင်နတ်မောက်အောင်လံမိထီလာကလေးခံကောဖားကန်မူဆယ်မြို့တွေမှာပြုလုပ်ခဲ့ကြပြီးပေါင်တဝဲလောင်းလုံးတရချောင်းစားတဲ့မြို့တွေမှာလည်းဆန္ဒပြပြည်သူတွေကကြောက်ခက်ကိုမှောက်ပြစ်ဗေဒပြန်အန်ကိုခဲပန်းပန်နဲ့ပဲဖက်ဆစ်စစ်တပ်အမြင့်ဖြတ်စားတဲ့ဆိုင်းဘုတ်တွေပိုစတာတွေကိုကန်ဆောင်ပြီးခြိတက်ဆန္ဒပြခဲ့ကြပါတယ်ဗြိတိန်နိုင်ငံချိုင်းဝန်ကြီးဒိုမီနစ်ရက်ဖ်နက်လာမယ့်သတင်းပတ်ထဲမှာပြုလုပ်မယ့်ဆွေးနွေးပွဲကိုဖျက်သိမ်းလိုက်တယ်လို့ကိုရိုနာဗိုင်းရပ်စ်အကူးစက်ခံထားသူနဲ့ထိတွေ့မှုရှိခဲ့တဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းကစနေနေ့မှာပြောကြားလိုက်ပါတယ်။သူဟာကိုဗစ်ရောဂါကူးစက်မှုရှိမရှိဆေးစစ်ဖို့နဲ့ဇူလိုင်လ3ရက်နေ့အထိ14ရက်ကြာကွာရန်တိန်းခွဲပြီးတိကျနေဖို့လိုအပ်တာကြောင့်စီစဉ်ထားတဲ့ဆွေးနွေးပွဲကိုဖျက်သိမ်းခဲ့ရတာကိုတောင်းပန်ကြောင်းနဲ့ဒါကိုဗြိတိန်နိုင်ငံချိုင်းဝန်ကြီးကနားလည်ပေးဖို့သူရဲ့ Facebook စာမျက်နှာမှာရေးသားပြောဆိုခဲ့တာပါ။သူတို့နှစ်ဦးဗုဒ္ဓဖူးနေမနေ့ပိုင်းမှာတွေ့ဆုံဖို့စီစဉ်ထားတာဖြစ်ကြောင်းလည်းပြောပါရတယ်။ဗြိတိန်နိုင်ငံချိုင်းဝန်ကြီး Rap ဟာကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့ကိုအခုသတင်းပတ်ထဲမှာလာရောက်ဖို့ရှိတယ်လို့ကမ္ဘောဒီးယားအရာရှိတွေကပြောပါရတယ်။ကမ္ဘောဒီးယားနိုင်ငံမှာ February လကစပြီးဒီရောဂါအကူးစက်ခံရသူကတိုးလာနေတာပါ။ရှင်နေနေ့ကတော့တရက်အတွင်းကိုဗစ်ကာယရောဂါကြောင့်သေဆုံးသူအယောက်20တွေ့ခဲ့ရတဲ့နောက်မှာဝင်ကြီးချုပ်ရဲ့ဒီတိကျခွဲနေမဲ့တရင်ထွက်ပေါ်လာတာဖြစ်ပါတယ်။အခုဆိုကမ္ဘောဒီးယားနိုင်ငံမှာဒီရောဂါအကူးစက်ခံသူ4000ကျော်နဲ့သေဆုံးသူက400ကျော်ရှိနေပါတယ်။ကူးစက်များဒယ်လ်တာအမျိုးအစားကိုဗစ်ပိုးတွေ့ရသူက9ဦးရှိနေပြီးသူတို့ဟာအင်းနီချင်းထိုင်းနိုင်ငံကနေပြန်လာသူတွေဖြစ်ကြောင်းကမ္ဘောဒီးယားချမ်းမာရေးဝင်ကြီးဌာနကစနေနေ့ကပြောပါတယ်။အင်းနီချင်းအိန္ဒိယနိုင်ငံမှာတော့စနေနေ့ကတရက်အတွင်းကိုဗစ်အကူးစက်ခံသူ6000ကျော်ဖြစ်သွားတဲ့အတွက်အခုဆိုအိန္ဒိယမှာကိုဗစ်ကာယရောဂါအကူးစက်ခံသူကတန်း30နီးပါးရှိနေပြီလို့အိန္ဒိယချမ်းမာရေးဝင်ကြီးဌာနကပြောပါတယ်။တရက်အတွင်းသေဆုံးသူကလည်း1600ကျော်ရှိပြီးတနိုင်ငံလုံးအတိုင်းအတာနဲ့သေဆုံးသူက4သိန်းနီးပါးဖြစ်သွားတာပါ။ဒါပေမဲ့လည်းဧပြီလနဲ့မေလထဲမှာတရက်ကိုကူးစက်သူနေ့စဉ်4သိန်းကျော်ရှိနေရကနေအခုတရက်ကိုကူးစက်သူ1သိန်းအောင်ဖြစ်လာတာဆက်နှစ်ဇက်တိုက်တွေ့လာရတာဖြစ်ပါတယ်။ဒါကြောင့်အိန္ဒိယအစိုးရကကိုဗစ်ကာယရောဂါဆိုင်ရာကန့်သတ်ထားမှုတွေကိုတဖြည်းဖြည်းဖြေလျှော့ပေးနေပေမဲ့ကျောင်းတွေရေကူးကန်တွေနဲ့ကိုလက်လှုပ်ရှားအားကစားရုံတွေကိုတော့ပိတ်ထားဆဲဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယရောဂါဆိုင်ရာစောင့်ကြည့်မှတ်တမ်းတင်နေတဲ့အမေရိကန်နိုင်ငံ John Hopkins တက္ကသိုလ်စစ်တမ်းမှာတော့စနေနေ့အထိဆိုကမ္ဘာတလောကိုဗစ် -19 ကူးစက်ခံရသူကတန်းပေါင်း189တန်းကျော်နဲ့သေဆုံးရသူက4တန်းနီးပါးရှိနေတယ်လို့ဖော်ပြထားပါတယ်။ကူးစက်မှုအများဆုံးကအမေရိကန်နိုင်ငံဖြစ်ပြီးကူးစက်သူ33တန်းခွဲကျော်နဲ့သေဆုံးရသူက6တန်းကျော်ရှိနေပါတယ်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းနိုမီတာ24 kHz 12.3 ဘိုင်းနိုမီတာ40 kHz 8.3 ဘိုင်းနိုမီတာ51 kHz 5805နဲ့ဘိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မြန်မာနဲ့အာရှဒေသကထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာပါBOA American တိုင်းရဲ့တင်းငွေနေနေမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတခါတော့အီရန်နိုင်ငံသမရရွေးကောက်ပွဲမှာနောက်ဆုံးဘသူအနိုင်ရသွားတယ်လဲဆိုတဲ့သတင်းအပဝင်ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုမှတ်သိငိထိုက်ကပြောပြမှာပါ။အ
ီရန်သမရရွေးကောက်ပွဲမှာသဘောထားပျော်ပြောင်းတဲ့သမရကိုယ်စားလှယ်လောင်းကသဘောထားအစွန်းရောက်ပြင်းထန်တဲ့တရားရည်အကြီးအကဲအီဘရာဟင်ရိုက်စီကိုရှုံးနိမ်ကြောင်ဝန်ခံလိုက်ပါတယ်။အီရန်နိုင်ငံအုပ်ချုပ်ဘာသာရေးခေါင်းဆောင်အယာထိုလာအလီခါမီနီရဲ့ဦးဆောင်မှုအောက်မှာအစိုးရတဲ့အနေနဲ့နိုင်ငံမှာငြိမ်းချမ်းသာယာပြီးကျွဲဝတုတ္တမှုတွေစောင့်ချင်းပေးနိုင်ဖို့မျှော်လင့်ကြောင်းဗဟိုဘဏ်အခြေကဲဟောင်းအက်ဒိုနက်ဆာဟာမတီကစာထဲမှာထည့်သွင်းရေးသားထားကြောင်းမီဒီယာတွေကဖော်ပြပါတယ
်။အော်ဂါယေဆေယက်အီဘရာဟီမ်ရာအီစီ
မစ္စတာအီဘရာဟင်ရိုက်စီကိုလူတို့ကသမရအဖြစ်ရွေးကောက်ကြောင်းအီရန်ပြည်ထောင်စုဝန်ကြီးကစနေနေ့ရွေးကောက်ပွဲရလဒ်ကိုကြေညာခဲ့တာပါ။အီရန်မှာတောက်ချန်နေကကျင်းပတဲ့သမရရွေးကောက်ပွဲမှာမဲပေးသူအရှိအတွေ့နှဲခဲ့ပြီးရိုက်စီကိုရှင်ပြိုင်နိုင်လောက်တဲ့ကိုယ်စားလှယ်လောင်းလည်းမရှိခဲ့ပါဘူး။စနေနေ့မနေ့နှစ်နာရီမဲယုံလေးပိတ်သိမ်းတဲ့အထိမဲပေးသူအရှိအတွေ့နဲ့ပတ်သက်ပြီးပြည်ထောင်စုဝန်ကြီးဌာနရဲ့တရားဝင်ခန့်မှန်းချက်မထွက်ခဲ့ပါဘူး။ တမရရွှေကောက်ပွဲမှာမဲလာထက်သူပိုးပြီးတော့များလာစေရည်ရွယ်ပြီးတောက်ချန်နေညတကောင်မဲယုံပိတ်ချိန်ထက်နှစ်နာရီနောက်ကြပြီးစနေနေ့မနေ့နှစ်နာရီထိမဲပေးချိန်ကိုအနာပိုက်တို့ထိုးမြင့်ခဲ့ပါတယ်။အီရန်မှာမဲပေးခွင့်ရှိသူ59တန်းထဲကနေတောက်ချန်နေညနေ9နာရီခွဲအချိန်ထိမဲပေးသူ39ရာခိုင်နှုန်းရှိကြောင်းအီရန်ဆွေရနဲ့ပတ်သက်တဲ့ Fast သတင်းအေဂျင်စီကဖော်ပြခဲ့ပါတယ်။ရွေးကောက်ပွဲကိုကြီးချက်တဲ့ပြည်ထရေးဝန်ကြီးဌာနဘက်ကဒီအရေးအတွက်ကိုအတည်ပြုတာတော့မရှိပါဘူး။မဲပေးသူ29တန်းနီးပါးတဲ့က62ရာဂိုင်နှုန်းလောက်ရှိတဲ့18.9တန်းကျော်ရဲ့ထောက်ခံမှုကိုအီဘရာဟင်ရိုက်စီရရှိခဲ့ကြောင်းစနေနေ့နေ့ကင်းပိုင်းမှာအီရန်ပြည်ထရေးဝန်ကြီးကပြောပါတယ်။မဲထွက်ထက်သူအရေအတွက်က 48.8 ရာခိုင်နှုန်းရှိတယ်လို့လဲအီရန်ပြည်ထရေးဝန်ကြီးကပြောပါတယ်ရှင်။အာဖဂန်နစ္စတန်ကနေအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းနေချိန်မှာအာဖဂန်တပ်ဖွဲ့တွေအပေါ်အာဖဂန်တာလီဘန်တို့ကတိုးမြှင့်တိုက်ခိုက်နေတဲ့တချိန်ထဲမှာပဲပါကစ္စတန်နယ်စပ်ဒေသတွေမှာအာဖဂန်တာလီဘန်တို့အတွက်လှူဒန်းမှုတိုးလာနေကြောင်းဒေသခံတွေက VOA ကိုပြောပါတယ်။ပါကစ္စတန်နိုင်ငံတွင်းဒေသတွေမှာတာလီဘန်တို့အတွက်ရန်ပုံငွေကောက်ခံမှုတွေရှိနေစေဖြစ်ကြောင်းဒီကိစ္စတွေကိုကိုယ်တိုင်သိရှိထားသူတွေနဲ့သတင်းရှင်းမြစ်တွေက VOA ကိုပြောပါတယ်။ပါကစ္စတန်နိုင်ငံဘာလူချစ်စတန်ပြည်နယ်ရဲ့မြို့တော်ကတ်တာရဲ့အရှိတ်ဘက်မိုင်130လောက်မှာရှိတဲ့ဒူကီမာနေထိုင်သူတို့ကတော့အာဖဂန်တာလီဘန်တွေကအနီးအနားတောင်တန်းတွေကကြောင်မီသွေးတူးသူတွေနဲ့အတူနေထိုင်နေကြောင်းဈေးတွေတွေထံကနေဒေါ်လာ50ကနေ90အထိကောက်ယူဖို့တောက်ကြံနေတိုင်းဒေတာဈေးကိုလာကြကြောင်း VOA ကိုပြောပါတယ်။ဆိုင်ကယ်တွေနဲ့လာကြပြီးဈေးဆိုင်ကြီးတွေကနေအလှငွေကောက်ယူကြောင်းသူတို့ဟာတာလီဘန်လှုပ်ရှားမှုမှာပါဝင်သူတွေဖြစ်တယ်လို့ဖျားသခင်ရဲ့လက်ညွှန်ချက်အတိုင်းတိုက်ခိုက်နေကြသူတွေလို့ဒေတာကန်တွေကပြောဆိုကြောင်းတာလီဘန်အဖွဲ့ရဲ့လက်ထုံပြမဲ့အရေးစိုးရိမ်တဲ့အတွက်အငြင်းမဖော်တဲ့ဒေတာကန်ကပြောပါတယ်။အရင်ကတော့ဗလီတချို့ကိုလာကြတဲ့အဲ့ဒီလူတွေကအခုတော့ဈေးဆိုင်တွေကနေရန်ပုံငွေလာကောက်နေတာလို့သူကပြောပါတယ်။တာလီဘန်အဖွဲ့ဝင်တွေဟာပြည်내တွင်းကဒေသအတော်များများမှာရန်ပုံငွေကောက်တာကိုပေါ်ပေါ်ထင်ထင်ဆောင်ရွက်နေကြကြောင်းဘာလူချစ်စတန်ပြည်내လွှတ်တော်အဖွဲ့ဝင်တို့က VOA ကိုပြောပါတယ်။ဒီကိစ္စကအကဲဆက်တာကြောင့်အမည်မဖော်လို့ကြောင်းလဲသူက VOA ကိုပြောပါတယ်။ဇွန်လ20ရက်နေ့တနင်္ဂနွေနေ့ဒီကနေ့ဟာကမ္ဘာဒုက္ခသည်များနေ့ဖြစ်ပါတယ်။ကမ္ဘာတစ်လွှာတန်းနဲ့ချီရှိတဲ့ဒုက္ခတွေတွေစားရည်ရိတ်ခါမလုံလောက်မှုနဲ့ရင်ဆိုင်နေရတာကြောင့်နိုင်ငံတကာကပံ့ပိုးပေးချဖို့ကမ္ဘာစားနပ်ရိတ်ခါအဖွဲ့ WFP ကကမ္ဘာဒုက္ခတွေများနေ့အကြိုမှာပန်ကြားပါတယ်။နိုင်ငံပေါင်း80ကလူပေါင်း115တန်းကျော်ကို WFP ကထောက်ပံ့နေရတာဖြစ်ပြီးအခု2021ခုနှစ်အတွင်းအသက်ငယ်ထောက်ပံ့မှုအတွက်လိုအပ်တဲ့ရန်ပုံငွေဒေါ်လာ 15.3 ဘီလီယံရဲ့55ရာခိုင်နှုန်းကိုပဲလက်ရှိရရှိထားပါတယ်။ရထားတဲ့ရန်ပုံငွေနဲ့လောက်ငါအောင်စီမံနိုင်ရေးအတွက်အာဖရိကအရှေ့ဘက်နဲ့တောင်ပိုင်းတစ်လွှာကတန်းနဲ့ချီတဲ့ဒုက္ခတွေကိုထောက်ပံ့တဲ့ရိတ်ခါဝေစုလျှော့ချလိုက်ရသလိုအရှေ့အလယ်ဘက်မှာလည်းလျှော့ချထားရပါတယ်။အာဖရိကအရှေ့ဘက်ကဒုက္ခတွေရဲ့၄ပုံ၃ပုံကိုပေးနေတဲ့ရိတ်ခါဝေစုထက်ဝက်လျှော့ချခဲ့ရကြောင်း WFP ပြောခွင့်ရ Thompson Ferry ကပြောပါတယ်။
In Southern Africa, refugees in Tanzania who depend entirely on WFP assistance.
Africa တောင်ပိုင်းဒေသမှာဆိုရင် WFP ရဲ့ထောက်ပံ့မှုကိုလုံးဝမှီခိုနေရတဲ့ Tanzania ကဒုက္ခသည်တွေရဲ့ရိတ်ခါထောက်ပံ့မှုကို၃ပုံ၃ပုံနီးပါးလျှော့ချထားရပါတယ်။ Syria ဒေသတွင်ဒုက္ခသည်အရေးဆောင်ရွက်မှုအတွက်ရန်ပုံငွေမလုံလောက်တာကြောင့်ရန်ပုံငွေထပ်မရဘူးဆိုရင်လာမယ့်ဩဂုတ်လကုန်ပိုင်းအရောက်မှာဂျော်ဒန်ကထုတ်ခတဲ့2,400,000အတွက်ထောက်ပံ့မှုဖြတ်တောက်ရနိုင်ခြင်းရှိတယ်လို့ WFP ပြောခွင့်ရကပြောခဲ့တာပါ။လာမယ့်6လအတွက်ဒုက္ခသည်တွေကိုထောက်ပံ့မှုပြန်ပေးနိုင်ရေးအတွက် WFP အနေနဲ့ရန်ပုံငွေဒေါ်လာ 4.5 ဘီလီယံရေးပေါ်လိုအပ်ကြောင်းလည်းပြောခွင့်ရကထပ်လောင်းပြောပါတယ်။ကမ္ဘာတစ်လုံးမှာဒုက္ခသည်နဲ့နိုင်ငံတွေအိုးအိမ်ဆွန့်ခွာထွက်ပြေးရသူပေါင်းကတန်း80ကျော်အထိစံချိန်တင်ရောက်ရှိနေပြီးအများစုကတော့ဌာနေရင်းကိုပြန်နိုင်မဲ့အလားအလာမှိမ့်မိန်နေတယ်လို့လဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ကပြောဆိုထားပါတယ်ရှင်။အိုလံပစ်ခြေစစ်ပွဲတစ်ခုမှာမက္ဆီကိုပွဲကြည့်ပရိသတ်ကလိန်တူဆုံးမဲ့သူတွေကိုစန့်ကျင်တဲ့ကြွေးကြော်သံနဲ့အော်ဟစ်ခဲ့ကြတာကြောင့်ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကတောက်ချန်နေ့မှာအရေးယူလိုက်တာကြောင့်မက္ဆီကိုဘောလုံးအသင်းအနေနဲ့ အင်ကွေးမှာပွဲကြည့်ပရိသတ်မပါဘဲနှစ်ပွဲကစားရတော့မှာဖြစ်ပါတယ်။ဒါ့အပြင်မက္ဆီကိုဘောလုံးဖွဲ့ချုပ်အနေနဲ့ဒဏ်ကြေးဒေါ်လာ6000ကျွဲပေးဆောင်ရမယ်လို့လည်း FIFA ကပြောဆိုထားပါတယ်။ FIFA ကပြစ်ဒဏ်သတ်မှတ်ထားသလိုထိပါဆော်ကားမှုတွေနှဲသွောအောင်ကြိုးစားဆောင်ရွက်ပေးမယ်လေ။မက္ဆီကိုဘောလုံးပွဲပရိသတ်ကတော့ပြိုင်ဘက်အသင်းတွေရဲ့ဂိုးသမားတွေကိုရည်ရွယ်ပြီးဆက်လက်ကြွေးကြော်အော်ဟစ်အော်နေကြတာပါ။နောက်ဆုံးဖြစ်ခဲ့တဲ့အဖြစ်အပျက်နှစ်ခုကတော့တိုကျိုအိုလံပစ်ပွဲတော်ခြေစစ်ပွဲတွေကိုမက္ဆီကိုနိုင်ငံဂွာရာလာဂျာရာမာမလအတွင်လက်ခံကျင်းပတာမှာအမေရိကန်အသင်းဒိုမီနီကန်ရီပဘလစ်အသင်းတို့နဲ့မက္ဆီကိုအသင်းတို့ကပ်တဲ့ပွဲတွေမှာဖြစ်ခဲ့တာပါမက္ဆီကိုအင်ရှေဖြစ်လက်ခံကျင်းပမဲ့ပွဲနှစ်ပွဲကတော့ကမ္ဘာဖလားခြေစစ်ပွဲအဖြစ်လာမယ့်စက်တင်ဘာလအတွင်းဂျမေကာနဲ့ပွဲစဉ်နောက်လာမယ့်အောက်တိုဘာမှာလုပ်မယ့်ကနေဒါနဲ့ပွဲစဉ်တို့ဖြစ်ပါတယ်
သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်တင်ကြီးထိုက်တို့တင်ပြခဲ့ကြတာပါ VO American တိုင်းရဲ့တင်းငွေနေမနက်ခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်အခုဆက်လက်ပြီးသတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြမှာဖြစ်ပါတယ်အရင်ဦးဆုံးတော့ဒေါက်ဆန်းစုကြည်မွေးနေ့အထိမ်းအမှတ်လှုပ်ရှားမှုအကြောင်းကိုတင်ပြခြင်းပါတယ်ဇွန်လ19ရက်နေ့စနေနေ့မှာကြာရောက်တဲ့ဒေါက်ဆန်းစုကြည်ရဲ့86နှစ်မြောက်မွေးနေ့အဖြစ်ပြည်တွင်းပြည်ပနိုင်ငံအတော်များများမှာပန်းတပိတ်အဖြစ်ဆင်နွှဲခဲ့ကြပြီးဒေါန်ဆန်းစုကြည်နဲ့ဖန်းစီခံရသူအားလုံးပြန်လည်လွတ်မြောက်ရေးအတွက်တောင်းဆိုခဲ့ကြပါတယ်။ဒီအကြောင်းကိုစူးစီးတင်ပြထားပါတယ
်။ဒေါန်ဆန်းစုကြည်မွေးနေ့အထိမ်းအမှတ်အဖြစ်ပန်းတပိတ်လှုပ်ရှားမှုကိုစနေနေ့ကမြန်မာနိုင်ငံတည်းလုပ်ခဲ့ကြသလိုပဲပြည်ပနိုင်ငံတွေမှာလည်းတွေ့ရပါတယ်။ဒေါန်ဆန်းစုကြည်ရဲ့ဒီမိုကရေစီကြိုးပမ်းမှုကိုဂုဏ်ပြုဖို့နော်ဝေနိုင်ငံဖလိုရန်မှာ2016ကဖွင့်လှစ်ခဲ့တဲ့အောင်ဆန်းစုကြည်ပန်းချံချင်းမြတ်နိုးသူများအဖွဲ့ဟာလည်းဒီလှုပ်ရှားမှုမှာအဓိကပါဝင်ခဲ့တာပါ။ဒေါန်ဆန်းစုကြည်ရဲ့86နှစ်မြောက်မွေးနေ့မှာဒီကမ္ဘာလုံးအတိုင်းအတာနဲ့ပန်းတပိတ်ဆင်နွှဲရေးအပြည်ပြည်ဆိုင်ရာလှုပ်ရှားမှုအတွက်ဥဆောင်ဆွေးနွေးသူတွေထဲမှာပါတဲ့ဂျာမနီနိုင်ငံကမတ်ဘီဘီကစနေနေ့လှုပ်ရှားမှုအကြောင်းခုလိုပြောပါတယ်
။ကျွန်တော်တို့ဒေါန်ဆန်းစုကြည်ဖန်ချန်ကနေပြီးတော့ဒီကမ္ဘာလုံးကို Global Call အနေနဲ့ခေါ်လိုက်တယ်။အဲ့ဒါတော့ပန်းတပိတ်ပေါ့နော်။ဒါကြောင့်မို့ဒီကမ္ဘာလုံးဝိုင်းပြီးတော့ပါပူးပေါင်းပါဝင်ကြရပေါ့နော်မြန်မာနိုင်ငံကအစားနိုင်ငံနဲ့နိုင်ငံတွေကသူတို့ရှိတဲ့နေရာတွေမှာပန်းတပိတ်တွေပါဝင်ပြီးကြတယ်။အောက်ဆန်းစစ်ကြီးပန်းချံတွေမှာတော့တစ်ပင်ဆိုင်တယ်၊ခူပြူတွေလွတ်တယ်၊ပြီးတော့နှင်းစီပန်းတွေပန်းတယ်ပေါ့နော်။နှင်းစီပန်းပန်းတပိတ်ထဲမှာမှနှင်းစီပန်းအနီရောင်ကိုပဲရွေးချယ်ပြီးပန်းကျစ်လိုက်တယ်။ဘာကြောင့်လဲဆိုတော့အနီရောင်ကရင်းရင်ချင်းကိုပြတဲ့အနေနဲ့ကျွန်တော်နှင်းစီပန်းအနီကိုရွေးချယ်လိုက်တယ်
။အင်္ဂလန်နိုင်ငံမှာလည်းဒေါအောင်ဆန်းစစ်ကြီးဝင်နေအတွက်ပန်းတပိတ်ဆင်နွှဲရင်းစစ်ကောင်စီရဲ့ဖမ်းဆီးခံရသူတွေအားလုံးပြန်လွတ်ပြီးတောင်းဆိုခဲ့ကြတယ်လို့လန်ဒန်မြို့ကဒေါက်တာဇင်လင်းထိုက်ကပြောပါတယ
်ကျွန်တော်တို့ဒီနေ့ဟိုလန်ဒန်ပွဲမှာပေါ့နော်ဒေါန်ဆန်စစ်ကြီးရဲ့အတွက်ရေးပြီးစုပြီးတော့မနက်ပိုင်းမှာဆုံးကတ်တယ်ပြီးတော့ဒီနေ့လည်းနှစ်နာရီမှာပါလီမန်စကွဲမှာဒီခြိတက်ပြီးတော့ဆန္ဒပြတယ်အဲ့မှာပန်းတပိတ်ပေါ့နော်အမျိုးသမားအမျိုးသားတွေရောအမျိုးသမီးတွေရောပန်းနေပန်းလာကြတယ်ပြီးတော့ဒီကျွန်တော်တို့မေဒေါန်ဆန်စစ်ကြီးနေအင်ကျောက်ကနေပြီးတော့လက်မြောက်ဖို့ရဲပြီးတော့ဖမ်းဆီးထားတဲ့အချင်းအကြခံထားတဲ့ဒီကေကောင်းတော့ပေါ့နော်အဲဒီကောင်းတော့လွတ်မြောက်ပေးဖို့လွတ်မြောက်ပါစေဆိုပြီးတော့ကျွန်တော်တို့ဆူတောင်းတယ်ပြီးတော့တောင်းဆိုရဲပေါ့နော
်နယ်သာလန်နိုင်ငံမှာလည်းဒေါန်ဆန်းစုကြည်မွေးနေ့ဘယ်လိုတောင်းဆိုလှူရှားခဲ့ကြသလဲဆိုတာကိုအမ်စတာဒမ်မြို့ကကိုထင်လင်းနဲ့စတပလာဒိုမြို့ကမမိုးပွင့်တို့ကပြောပြထားပါတယ
်နယ်သာလန်မှာရှိတဲ့ဒီအမိသမီးတွေ group ပေါ့နော်အဲဒီ group ကနေပြီးတော့နယ်သာလန်နိုင်ငံမှာရှိတဲ့ Savannah Behaven ဆိုတဲ့အဲဒီအမ်စတာဒမ်မှာရှိတဲ့ restaurant မှာကျင်းပတာဖြစ်ပါတယ်ဗျသူတို့ကနေ့လယ်7နာရီရည်ညနေ3နာရီလောက်ကြီးကျင်းပါတယ်ဒီနေ့အစီအစဉ်မှာဒီနယ်သာလန်ရောက်တဲ့မှမိသားစုတွေအပြင်ကိုဒီနယ်သာလန်ကအပွားအဝေးတရားပေါ့နော်အသက်65နှစ်လောက်ရှိတဲ့ခါပလီယာဆိုတဲ့အဲ့ဒီအမျိုးသမီးကဒေါအောင်ဆန်းစုကြည်အတွက်အမတ်တရားမွေးနေ့စကားကိုနယ်သာလန်လိုပြောပြီးတယ်အဲ့ဒါပြီးတော့ကိမို့လီပြီးတော့သူတို့ရဲ့အနီရောက်ပန်းနေပန်းပြီးတော့ဒီအမ်စတာဒမ်ဒန်းစကွဲမှာရှိတဲ့ဒီရင်းမြေမှာပေါ့နော်ဒီဟိုငှက်တွေပေါ့နော်အစာကြီးကုသိုလ်ပြုပြီးတော့ပြီးတော့ပြီးသွားတာပေါ့
နေလေလောက်မှာအဲ Utrecht မှာ Utrecht ကစတတ်ပလတ်တိုဆိုတဲ့နေရာမှာပေါ့နော်ရန်ဒီကိုရောက်နေကြတဲ့နေသလောင်ရောက်နေကြပြမတွေအကုန်လုံးကစုပြီးတော့မေစုအတွက်စုတောင်းပွဲလေးပေါ့နော်မေစုအမြန်ဆုံးပြန်လို့ဖို့အတွက်နောက်ပြီးတဲ့ခါကျတော့တခြားအခုဖက်စီခံနေရတဲ့ငယ်ရေးတင်းသားတွေအကုန်လုံးပြန်လို့မြောက်ဖို့အတွက်အားလုံးကစုတောင်းပေးခဲ့ကြတာပေါ့နော်ပြီးတဲ့ခါကျတော့အဲ့ဒီပြန်လို့မြောက်ဖို့အတင်ကြတာအနေနဲ့ပေါ့နော်ခိုးလေးတွေလည်းလွတ်ခဲ့ကြတယ်ပြီးတဲ့ခါကျတော့မေစုရဲ့မွေးနေ့အတွက်ဆိုပြီးတော့လည်းကိတ်ကလေးတွေလည်းခွဲခဲ့ကြတယ်
အလားတူအမေရိကန်ပြည်အောင်စုမျိုးအတော်များများမှလည်းဒေါ်ဆန်းစုကြည်မွေးနေ့ပွဲကိုကျင်းပခဲ့ကြတာပါဝါရှင်တန်ဒီစီမှာကျင်းပတဲ့ပွဲနဲ့ပတ်သက်ပြီးဥယျင်ထွေးပြောတာက
ကျွန်တော်တို့ကတော့ဒေါ်ဆန်းစုကြည်အပါအဝင်ဖန်စီထားတဲ့ဟိုအချင်းကြနေတဲ့ကျွန်တော်မြန်မာပြည်သူပြည်သားတိုင်းသားလူမျိုးပေါင်းစုံပေါ့နော်ပြန်လည်လွတ်မြောက်ဖို့နဲ့ကြဆုံသွားတဲ့အကန့်ဒီကိုလည်းစုတောင်းပြစ်တာပို့တာပေါ့နော်ကျွန်တော်တို့ဗမာပြည်မှာပြောကြတဲ့အတိုင်းပဲ on the base ဆိုပြီးတော့ကျွန်တော်ကြွရောက်လာရတဲ့ကျွန်တော်မျိုးချစ်မြန်မာပြည်ကနေပြီးတော့ပန်းလေးပန်းလေးယူလာတယ်အဲပန်းလေးကျွန်မပန်းအုပ်တွေထိုးတယ်ပြီးကျွန်တော်တို့ဖះမှာကျွန်တော်တို့ကပ်ပြီးတော့ကျွန်တော်တို့ဆူတောင်းပြစ်တာပို့ကြတယ်ဒေါ်ဆန်းစုကြည်ပါဝင်အဖန်းကြီးတဲ့လူအားလုံးလူမျိုးကိုဆူတောင်းတယ
်ဆန်ဖရန်စစ္စကိုမြို့မှာလည်းအခုအတန်းထွင့်နေချိန်မှာပဲဒေါ်ဆန်းစုကြည်မွေးနေ့အထိမ်းအမှတ်ပွဲကျင်းပနေကြပါတယ်ပွဲကျင်းပနေတာနဲ့ပတ်သက်လို့ဦးကိုကိုလေးကအခုလိုပြောပါတယ
်ကျွန်တော်တို့ကခေါင်းစည်းတားထားတော့ပန်းပန်လျက်ပဲပေါ့ဗျာမတ်ဘီတာအန်ကိုခဲပန်းပန်လျက်ပဲဘလို့ပဲအခက်ခဲတွေကြုံဆုံနေရပါနေစီကမို့ဒေါအောင်ဆန်းစုကြည်နေနဲ့မမမမရက်တည်ပြီးတော့ပြည်သူလူထုတရားလုံးလွတ်မြောက်ရေးအတွက်သူတိုက်ပွဲဝင်နေတာဖြစ်တဲ့သူဟာစစ်ကောင်စီရဲ့မတရားအာဏာသိမ်းပြီးတော့ဖမ်းဆီးချုပ်နှောင်ထားတဲ့အတွက်ကြောင့်ဒေါအောင်ဆန်းစုကြည်ဦးဝင်းမြင့်နဲ့အားလုံးနိုင်ငံရေးအကျဉ်းသားတွေအားလုံးလှုပ်ပေးဖို့အတွက်ကိုကျွန်တော်တို့တောင်းဆိုတဲ့ပွဲဖြစ်တဲ့
ဘော့စတန်မြို့မှာလည်းခရီးရန်ဖျားကြောင်တစ်ခုမှာဒေါ်ဆန်းစုကြည်မွေးနေ့ပွဲကိုကျင်းပနေကြပါတယ်မြန်မာပြည်လှူရှာသူမတ်တော်ရာထွန်းကျော်ပြောပြတာက
ဒီနေ့ကကျမတို့ဘော့စတန်ဖရီးဘာမားနဲ့ Overseas Bombies Christian Fellowship အသင်းနဲ့ပူးပေါင်းပြီးတော့သူတို့ချက်ရှောင်းမှာမေဆုရဲ့မွေးနေ့အတွက်ရည်ရပြီးတော့ကျမတို့မေဆုအတွက်ကိတ်မုတ်အကြီးကြီးတစ်လုံးမှာပြီးတော့ကိတ်မုတ်ခွဲမယ်ဖျောင်းနိုင်ထွန်းပြီးတော့အားလုံးဝိုင်းပြီးတော့အမြန်ဆုံးလွတ်မြောက်ပါစေပေါ့နော်မေဆုနဲ့အတူအတင်းကြခံနေရတဲ့အခုမတရားဖမ်းဆီးအချုပ်နှံခံရတဲ့4,000ကျော်လူများနဲ့အခုမြန်မာပြည်ကြီးပါအားလုံးလွတ်မြောက်ဖို့ကျမတို့ဝိုင်းပြီးဆုတောင်းမယ့်ပွဲရှိပါတယ်
။အလားတူဂျပန်တောင်ကိုရီးယားနိုင်ငံတွေမှာလည်းပန်းသပိတ်တွေဆင်နွှဲရင်းဒေါ်အောင်ဆန်းစုကြည်မွေးနေ့ပွဲကိုကျင်းပခဲ့ကြသလိုမြန်မာနိုင်ငံတွင်းမှာလည်းမြို့တော်များမှာပန်းသပိတ်လှူရှားမှုတွေဆင်နွှဲခဲ့ကြပါတယ်ခင်ဗျာ
။ VOA အမေရိကန်တိုင်းရဲ့တင်းငွေနေနေမနေ့ကအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုတော့ကိုဗစ်တတိယလှိုင်းနဲ့ရင်ဆိုင်နေရတဲ့ထိုင်းနိုင်ငံကအခြေအနေကိုပြောပြပါမယ်။ကာယောဂါကူးစက်မှုတွေတကြောပြန်ကြုံနေရတဲ့ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာ2,000ကျော်ရှိတဲ့အထက်မြန်မာနိုင်ငံသားအများစုအပါအဝင်ရွှေပြောင်းအလို့သမားတောင်းတဲ့ချီပါဝင်နေတာပါဒါပေမဲ့လည်းခန့်မှန်းခြေ4,000လောက်ရှိတဲ့အလို့သမားတွေကျန်းမာရေးဆောင်ရှောက်မှုရရှိရေးမှာအခက်အခဲရှိနေတာကြောင့်ဒါကိုဖြေရှင်းပေးဖို့အလို့သမားကြီးလှုပ်ရှားသူတွေကထိုင်းအာဏာပိုင်တွေကိုတိုက်တွန်းနေကြပါတယ်ဒီအကြောင်းပြေဆုံးကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကပြောပြမှာဖြစ်ပါတယ်
ထိုင်းနိုင်ငံမှာကိုဗစ်ကပ်ပြီးစတင်ကြုံရပြီးကတည်းကအခုတတိယလိုင်းဖြစ်တဲ့အချိန်မှာတနိုင်ငံလုံးအနှံ့အတီးပြူလူနာဥယျာဉ်ကနေ့စဉ်ထောင်ချီတိုးနေတာပါဒီထဲမှာအတီးပြူလူနာရဲ့၅ပုံတပုံကတော့ရွှေကျောင်းလူသမားတွေဖြစ်နေပါတယ်ရွှေကျောင်းလူသမားတွေထဲမှာလည်းမြန်မာနိုင်ငံသားတွေကအများဆုံးဖြစ်နေတာကြောင့်ကျန်းမာရေးဆောင်ရှောက်မှုတွေရရှိဖို့အတွက်ဘယ်လိုပံ့ပိုးမလဲဆိုတာကိုရွှေကျောင်းလူသမားကွန်ရက်ကထိုင်းဆိုရကိုမေးခွန်းထုတ်ခဲ့တယ်ဆိုပြီးကိုရဲ့အဖွဲ့ဝင်လည်းဖြစ်အလုသမားရေးလှူရှားသူလည်းဖြစ်တဲ့ဦးမင်းဦးကအခုလိုပြောပြပါဗျ။
train တနင်္ဂနွေလုံးမှာသူကအလုံးပေါင်းပေါ့နော်ယောဂဖြစ်တဲ့လူကအလုံးပေါင်း2,000ကျော်ရှိတယ်။3,000ကျော်အိမ်မှာမှာကျွန်တော်တို့ပုံစံပေါ်ဖြစ်တော့အလုသမားစုစုပေါင်းက4,000ကျော်ရှိတယ်။အဲ4,000ကျော်မှာကျွန်တော်မြန်မာနိုင်ငံသားကြီး7,000လုသမားကြီးတွေက3,000ကျော်ရှိတယ်။အလုံးပေါင်းဆိုရှင်းပြောရင် 4,000 လောက်ကပ်နေတာဗျာ။တတိယလိုင်းမှာပေါ့နော်တတိယလိုင်းဒီနေ့ထဲမှာဖြစ်တာအများဆုံးပဲ။ဒီနေ့တည်းမှာဖြစ်တာဒီနေ့တည်းမှာကျွန်တော်တို့ရှင်ပြောင်းလို့သမားတွေဖြစ်လိုက်တာ16,000ကျော်ရှိတာတတိယလိုင်းထဲမှာနော်အဲဒါကြောင့်မလို့ဒီကျွန်တော်ရှင်ပြောင်းလို့သမားကွန်ရဲ့အန်ဒလူစီယာနေပြီးတော့ဒီဟာနဲ့ပတ်သက်ပြီးတော့သူတို့ဟိုပါဘောနော်ဟိုထောက်ပြတာထောက်ပြရဆိုတာလူစီကာလမှာထိုင်းနိုင်ငံသားတွေတောင်မှပဲသူကဆိုရဲယောဂကုသကွန်ရရှိရေးတို့ဈေးထိုးဖို့ဈာကာကိုဈေးထိုးဖို့ကိစ္စတွေမှာဆက်နေနေနဲ့ကြုံနေရတာလေအဲ့တော့အဲ့လိုသူတို့နိုင်ငံသားအောင်ဖြစ်နေတဲ့ကာလမှာကျွန်တော်တို့ရှင်ပြောင်းလို့တမားရဲ့အဆောင်ဘယ်လိုမျိုးအခက်အခဲတွေပို့ပြီးတော့တွေ့ရမလဲပေါ့နော်အဲ့လိုဟိုရှင်ပြောင်းလို့တမားရဲ့အတွက်ဘောဘယ်လိုပံ့ပိုးဖို့အစီအစဉ်များရှိတယ်လဲဆိုတာမျိုးပေါ့ဒါဒီကျွန်တော်တို့ရှင်ပြောင်းလို့တမားကွန်ရက်ကနေပြီးတော့ဟိုထောက်ပြထားတဲ့ဟာပ
ါကိုဗစ်တတိယလိုင်းဖြစ်ချိန်မှာအထောက်ထားမဲ့အလို့တမားတွေအတွက်တော့အခက်အခဲတွေဖြစ်နေတယ်လို့လည်းဆိုပါတယ
်အထောက်ထားမဲ့ကတတီအလုသမားတွေရှိတယ်ဗျာအဲ့ဒီအလုသမားတွေအတွက်ကပြဿနာခဲ့တယ်အဲ့ဒီအလုသမားတွေကသူတို့အနေနဲ့ကလည်းစေစစ်ခံဖို့ကိုထပ်ပြီးတော့စေစစ်မခံရဘူးဘာလို့လဲဆိုတော့သူတို့တရားမဝင်ဖြစ်နေလို့
တချို့အလုပ်ရှင်တွေကလည်းတို့အလုပ်သမားတွေမှာတရားမဝင်ရှိရဆိုပြီးတို့ကလည်းထုံးမပြရဲဘူးစဉ်းစားတက်မယ်လေနောက်ဆက်လုံးမှာအရေးကြီးခံမှာဟုတ်အဲ့လိုလူတွေမှာခုနကပြောတဲ့ယောဂမြန်ဖြစ်နေခဲ့ရင်အဲ့ဒါပြဿနာတက်ပြီအဲ့လူတွေကိုဘယ်လိုကုပေးမလဲအဲ့လူတွေကနေပြီးတော့တစ်ဆင့်ဘယ်လိုလုပ်ပြီးတော့ဟိုဘယ်လိုတခြားလူတွေကြီးကုမလဲဆိုတာကိုကျွန်တော်တို့ပြောလို့မရဘူးလေ
ထိုင်းဝန်ကြီးချုပ်ပရာယွတ်ချန်ဦးချာကနိုင်ငံကိုလေးလအတွင်းပုံမှန်အခြေအနေတိုင်းပြန်ဖွင့်မယ်ဆိုပြီးနိုင်ငံတော်မိတ်ခွန်းမှာထုတ်ပြန်ပြောကြားခဲ့ပါတယ်ဒါပေမဲ့ပြည်내တချို့မှာကိုဗစ်ပိုးတွင်းနှုန်းမြင့်တက်လာနေတာကြောင့်အနီရောင်အဆင့်သတ်မှတ်ထုတ်ပြန်ထားနေရတဲ့အကြောင်းကိုလည်းပြောဆိုသွားပါတယ်ဒီထဲမှာလူသေဆုံးမှုအများဆုံးဖြစ်နေတဲ့ချွန်ဘူရီပြည်နယ်လည်းပါဝင်တာပါဒီပြည်နယ်ကမြန်မာတွေအများဆုံးအလုပ်လုပ်ကြနေတဲ့တလာမိုင်းဈေးသိပ်ကြီးထဲမှာဒီအပိုင်းမှာပဲကိုဗစ်ကူးစက်မှုတွေဖြစ်နေပါတယ်ကူးစက်သူအများစုကလည်းမြန်မာရွှေပြောက်လိုသမားတွေဖြစ်ကြောင်းနေမြေကျန်းမာရေးဌာနကဒီအပိုင်းမှာပဲထုတ်ပြန်သွားပါတယ်ရှင
်ကိုဗစ်ကူးစက်သူထမ်းရောက်အလုပ်သမားတွေကျန်းမာရေးစောင့်ရှောက်မှုရရှိရေးအခက်ခဲတွေ့နေတဲ့အခြေအနေကိုမအေးမှာတင်ပြပေးခဲ့တာပါအခုတခါတော့ဒီကနေ့ကြာရောက်တဲ့ကမ္ဘာဒုက္ခသည်များနေ့အထိမ်းအမှတ်သတင်းတစ်ပုဒ်ကိုတင်ပြချင်ပါတယ်။ပြီးခဲ့တဲ့2020ပြည့်နှစ်တည်းစစ်ပွဲတွေအကြမ်းဖက်မှုတွေနှိမ့်ဆက်ညှဉ်းပန်းမှုတွေနဲ့လူအခွင့်အရေးချိုးဖောက်မှုတွေကြောင့်နေရစွန့်ခွာခဲ့ရသူအရေအတွက်ဟာအရင်တစ်နှစ်ကဖြစ်တဲ့2019ခုနှစ်ကတည်း400ခန့်လုံးပိုများလာပြီး82တန်း4သိန်းကျော်အထိစံချိန်တင်များပြားလာခဲ့ကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံUNHCR အစီရင်ခံစာကဖော်ပြပါတယ်ဒီအကြောင်းကုလသမဂ္ဂရုံးချုပ်ရှိရာဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေ VOA သတင်းတော့လီဇာရှလိုင်းပေးပို့တဲ့သတင်းကိုတော့မတ်ခွန်ညိုကပြောပြမှာဖြစ်ပါတယ
်ဒီနေ့ဟာကမ္ဘာတဝှမ်းမှာအခက်အခဲနဲ့အန္တရာယ်မျိုးမျိုးကြောင့်ဥအိမ်စွန့်ခွာထွက်ပြေးကြတဲ့အရေးအတွက်ဇက်တိုက်တိုးလာတဲ့၉နှစ်မြောက်ဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကပ်ပြေးကြောင်ပိတ်ဆို့ကန့်သတ်တာတွေနေဆက်တွေပိတ်ထားတာတွေရှိနေတာတောင်းမှစစ်ပွဲနဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေကြောင့်အသက်လူပြီးထွက်ပြေးကြရတဲ့သူတွေကိုတော့တားဆီးထားလို့မရခဲ့ပါဘူးအခုလိုနေရစွန့်ခွာထွက်ပြေးနေရသူ82တန်းကျော်အနည်းဘေးကင်းလုံခြုံမှုရှိရေးအတွက်နိုင်ငံတကာနေဆက်တွေဖြတ်ကျော်ထွက်ပြေးခဲ့ကြတဲ့ဒုက္ခသည်တွေကတော့26တန်းနဲ့4သိန်းရှိပါတယ်ကျန်လူဦးရေရဲ့အများစုကပြိပက္ခတွေနဲ့အကြမ်းဖက်မှုတွေကြောင့်ပြည်တွင်းမှာပဲဘေးလွတ်ရာတိမ်းရှောင်နေကြသူတွေပါပြည်တွင်းအိုးအိမ်မဲ့ဖြစ်ရသူတွေဟာလည်းလွန်ခဲ့တဲ့10နှစ်ကျော်ကထက်နှဆတိုးလာတဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောပါတယ
် We're now in excess of 1% of humanity being forcibly displaced and one of the many
ကုသလို့ရှိရင်ဒီအတင်းကျပ်အုံရင်ဆုံးခွာထွက်ပြေးနေကြတဲ့သူတွေဟာကမ္ဘာလူကြီးရဲ့တိရခိုင်နှုန်းကျော်ဖြစ်လာပါပြီအဲ့တဲက42ရာခိုင်နှုန်းကျော်ဟာခရီးတွေဖြစ်နေတယ်ဆိုတဲ့ချက်ကတော့ကျွန်တော်အတွက်ထူးခြားခြားသတိထားမိစေပါတယ
်ပြည်ပထွက်ပြေးရတဲ့ဒုက္ခသည်တွေရဲ့3ပုံ2ပုံကျော်ဟာနိုင်ငံပေါင်း5နိုင်ငံကဖြစ်ပြီးအဲ့ဒီနိုင်ငံတွေကတော့မြန်မာစီးရီးယားဗင်နီဇွဲလာအာဖဂန်နစ္စတန်နဲ့တောင်ဆူဒန်နိုင်ငံတွေဖြစ်ကြပါတယ်ခုနှစ်နှစ်ဆက်တိုက်ဒုက္ခသည်အများဆုံးလက်ခံပေးတဲ့နိုင်ငံဟာတူရကီဖြစ်ပြီးတူရကီပြီးရင်တော့ပါကစ္စတန်ယူဂန်ဒါနဲ့ဂျာမနီတို့ကဒုတိယအများဆုံးလက်ခံပေးကြတဲ့နိုင်ငံတွေပါလက်တလောအိုးအိမ်မဲ့ဖြစ်စေခဲ့တဲ့အကျက်တဲသစ်တွေမှာလက်နက်ကင်ဖွဲ့တွေရဲ့အကြမ်းဖက်မှုစင်ရွံ့ပါမှုရာသီဥတုဖောက်ပြန်မှုနဲ့တခြားအကြောင်းအမျိုးမျိုးကြောင့်အိုးအိမ်စွန့်ခွာရသူ9သိန်းအထိရှိတဲ့မိုဇမ်ဘတ်မြောက်ပိုင်းလဲပါဝင်တယ်လို့မစ္စတာဂရန်ဒီကပြောပါတယ်။ဘာကီနာဖာဆိုနိုင်ဂျာနဲ့မာလီပါဝင်စင်ထရယ်ဆာဟီလို့ခေါ်တဲ့အာဖရိကတိုက်အလဲပိုင်းဂန္ဒာယလွင်ပြင်နိုင်ငံတွေကအကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာရသူပေါင်းလဲ9သိန်းခွဲလောက်ရှိကြောင်းကုလမဟာမင်းကြီးဘရန်ဒီကပြောပါတယ
် And then of course Ethiopia where the Tigray crisis has provoked up to we're not even sure about that
နောက်ပြီးတော့ Ethiopia နိုင်ငံကပြိပခါတွေရှိနေတဲ့ Tigray ဒေသအကျတဲကြောင့်မလို့နေဆက်ဖြတ်ပြီးတော့ Sudan နိုင်ငံတဲကိုပြေးလာသူက9000ကနေပြီးတော့6000လောက်ပြင်ပြည်တွင်းထဲမှာပဲအိုးအိမ်မဲ့ထွက်ပြေးနေရသူတွေကလည်းတသန်းလောက်ထိရှိမလားတော့မသိပါဘူး
အခုလိုအိုးအိမ်မဲ့ထွက်ပြေးနေကြရသူတွေကြောင့်2021ခုနှစ်အတွင်းကမ္ဘာကြီးရဲ့တိုးတက်မှုအခြေအနေဟာကောင်းမဲ့လက္ခဏာမရှိဘူးလို့မဟာမင်းကြီးဂရန်ဒီကပြောပါတယ်။ဒီနှစ်ရဲ့ပထမ6လပတ်အတွင်းနေရပြန်နိုင်တဲ့ဒုက္ခသည်အရေအတွက်တိတ်နေနေပြီးကာလရှည်ကြာနေတဲ့ဒုက္ခသည်ပြဿနာဟာဆက်ရှိနေကြောင်းလည်းသူကပြောပါတယ်။တစ်ချိန်တည်းမှာပဲဖြစ်ပေါ်လာတဲ့အကျက်တဲသစ်တွေတိုးများလာနေပြီးပြဿနာဖြေရှင်းဖို့နီးလမ်းရှာတာတဲ့ဒုက္ခသည်အသစ်တွေနဲ့ပြည်တွင်းအိုးအိမ်စွန့်ခွာထွက်ပြေးကြရသူတွေကပိုးပြီးတော့အလင်းမြန်တိုးများလာနေတယ်လို့လည်းဒုက္ခသည်များဆိုင်ရာကုလမဟာမင်းကြီးကပြောပါတယ်ရှင
်
VOA American တန်ခါနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောကဖြစ်နေ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလောကဆိုတဲ့စာသားလေးတွင်တော့အဲ့ကနေပြီးအီးမေးလ်သတင်းလောကကိုတောင်းယူနိုင်ပါသေး။နောက်တစ်နေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bamiset@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကို့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိကျနှောက်အောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းလောကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်တစုတစီတွေရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားတာပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
ပြည်ဝင်မေယူကန်တန်ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။အခုတော့အပတ်စဉ်အစီအစဉ်လေးကိုလှည့်ပေးကြပါတယ်။ရင်ဦးဆုံးတော့မြန်မာနိုင်ငံတွေကလူအခွင့်အရေးအခြေအနေတွေကိုတင်ဆက်ပေးနေကြဖြစ်တဲ့ဒို့အတန်အစီအစဉ်ကိုနားဆင်ကြည့်အောင်ပ
ါ။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန် Podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation ထင်ရုံ Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံအလဲပိုင်းကခြေရွာတွေမှာရေရှားတဲ့ဒဏ်ကိုခံစားနေရပါတယ်။အခုလိုရေရှားပါတာဟာမိုးခေါင်နာကြောင့်အပြင် COVID-19 စီးကမ်းနေကြောင်းအလူရှင်တွေသွာလာဖို့ကန့်သက်ခံနေရတာကြောင့်လည်းပါဝင်ပါတယ်။ဒါအပြင်အာဏာသိမ်းပြီးနောက်ပိုင်းမှာလည်းနိုင်ငံရေးအခြေအနေတွေကြောင့်အလူရှင်တွေလာရောက်ဖို့အခက်အခဲဖြစ်နေပါတယ်။ဒီဆောင်မကို Frontier မြန်မာကသတင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်။
မင်းတို့ကလည်းကိုဗစ်ဖြစ်လိုက်တော့ရေလူရဲ့လူရမလောက်။ဦးနေရောက်တော့လည်းနှွေးခေါင်းခေါင်းရောက်မှာအာဏာသိမ်းလိုက်တော့ရည်တော့ဖို့ကိုမရှိဘူးတိန်တော့ရေငါးပေါင်းလောက်ရဖို့တော်တော်လေးကိုစောင့်ယူရတာတပတ်လောက်ကြာရဲ့နောက်တစ်ခါရေမရမချင်းလောင်းလောရတာပေါ့ဖြစ်နိုင်ရင်တော့ရွာရှိတဲ့ကံဆဲကျင်လာပဲရေကတော့ခက်နေ
မကွေးတိုင်းမြို့သိမ်းမြို့နယ်ထဲမှာရှိရဲ့ခြေရွာတရွာကအသက်30ရွယ်အမျိုးသမီးကပြောတာပါတော်သုံးရေရှားပါခက်ခဲလာတဲ့ဒေသတွေဖြစ်တဲ့သူတို့ဒေသတွေမှာနေကာလဆိုရင်ရေအခက်ခဲကိုအပြင်းအထန်ရင်ဆိုင်နေရတာပါမြန်မာနိုင်ငံမှာဒီနှစ်အစပိုင်းလောက်ကလေးကအပူချိန်တွေမြင့်မားခဲ့ပြီးနိုင်ငံအလဲပိုင်းမှာတောက်သုံးရေရှားပါတာကိုရင်ဆိုင်နေရပါတယ်ကိုဗစ်မကြိုင်ခင်အရင်နှစ်တွေတုန်းကတော့ဒေသတွေကပရဟိတအဖွဲ့တွေနဲ့အစိုးရဌာနတွေဟာဇန်နဝါရီလလိုက်ပိုင်းကစပြီးရေလာလူကြပါတယ်မိုးနဲ့ဒေသမှာနေထိုင်ကြတဲ့မြန်မာနိုင်ငံအလဲပိုင်းကဒေသခံတွေဟာမိုးကျွန်းနဲ့ဆောင်းကျွန်းကာလတွေမှာကံရီကိုသုံးရပြီးဆောင်းကာလနောက်ပိုင်းနဲ့နှွေကာလမှာတော့တဲချင်းတွေကစိတ်ထွက်လာတဲ့ရေကိုပဲသုံးကြရပါတော့တယ်အရင်နှစ်တွေကမိုးနေခဲ့တဲ့အတွက်ဒီနှစ်မှာကံရီတွေဟာလည်းခန်းချောင်းနေကြပါတယ်ရေဟာအသက်ရှင်နေထိုင်ဖို့အတွက်အခြေခံလိုအပ်ချက်ဖြစ်တာကြောင့်မြန်မာနိုင်ငံအလဲပိုင်းကြေးရွာတွေကဒီသားကံတွေဟာလည်းအသက်ရှင်နေထိုင်ဖို့နဲ့စိုက်ပျိုးရေးအတွက်အသုံးပြုကြရပါတယ်သူတို့ရဲ့အသက်မွေးဝမ်းကြောင်းနဲ့ကြီးရွာရေရှည်ဖွံ့ဖြိုးရေးဟာလည်းဒီပေါ်မှာသာမှီတည်နေရပါမကွေးမြို့နယ်ဂျိုးပင်အင်းကြီးရွာမှာငါးကားလန်စာတောက်ရည်တဘုံရဖို့အချိန်၄နာရီလောက်ယူပြီးစောက်ဆိုင်ကြရပါတယ်ဂျိုးပင်အင်းကြီးရွာရဲ့အရှိတ်ဘက်ရာခင်းမြားလက်ကဘာရဲ့မျက်နှာပြင်လိုဟိုတစားဒီစားဖြစ်နေတဲ့ကျင်းပေါက်တွေနဲ့ပြည့်နှက်နေပါတယ်မိုးအခါမှာစိုက်ပျိုးရေးအတွက်အသုံးပြုရတဲ့ရာခင်းမြားနှွေကာလမှာတော့တောက်ရည်ရဖို့လက်ရက်တွင်းနေနဲ့ပြည့်နေပါတယ်ရှိရကအမြဲညက်ပတ်နေရပဲလို့အနမောက်ဒေသခံတဦးကပြောပါတယ
်။ခုနဒီရွာလေးကတော့စံတော်မရှိဘူး။ခုနကြောက်ပုံကတော့ကြောက်ရခနေတဲ့မှာစံတော်ကြီးတွေကြောက်စီပြီးချိန်တွေတူတာလေ။ချိန်ကြီးတွေအချို့တွန်းနေတာ။ဒါတွေကိုဖျောက်သိမ်းပြီးတော့တောက်ကြတာ။ထွက်လာတဲ့ရကွန်းကြီးသူကအဲ့ပဲရက်ကြီးရဲ့သဘောတော်ကအောက်ခံမြေလေးမရောက်နေဘူး။ချိန်ကြီးကိုသူတို့ကတညာလုံးနေပါဒီလိုပြီးပါတဲ့မျိုးခက်ထမ်းမျိုးကိုထည့်ပြီးတော့သိမ်းနေလေ။ကလန်ဝါလောက်ဒီလိုမဟုတ်ခြေတစီဆန့်ပိုးကြောက်စီလိုထားအသိနဲ့နှိမ့်ပြီးတော့အဝေါ်ရီကိုခတ်ယူအောက်ကနှစ်တည်းဘူးဒီတစီကြောက်စီတစီကုန်တိုင်းကျင်းထုတ်အဲ့လိုအနေနဲ့ကတော်တော်များတယ
်အဲ့ဒီလို 到夜间嘛后边，冬夜嘞下班嘞就米达子问你哈，等你个都要弄嘞一秋夜班嘞。米达子俺要洗嘞，因所以俺家你妈都要秋夜嘞帮三秒吧。第二边，西夏嘞就过分难的要搞酒精加快一转，其实都不比那西部过来嘛，比老难些吧不？
要么一秋过过呗，那家少你啊了。等你要老白一秋老的，米达子伢嘞因你所以。到楼上有哎，米大叔俺要去的银村，俺也老姑上完了，路工一秋，伊阿罗秋我看的，伊拉路的路线喏，一秋了不？今天的阿罗们来包，多多看看。
你们那个二班个几月呀？到冬夜下班木过，那是银山的家呀吧嘞？那他是俺姑娘二妈罗。ဒေသရဲ့ရေရှားပါမှုကိုဖြေရှင်းနိုင်မှုအဇက်ဘတ်ပရိဟိတအဖွဲ့ကအစိုးရကိုကူညီပြီးဒေသတွင်ရေရရှိရေးလုပ်ငန်းတွေကိုအားသုံးခွန်ဆိုင်လှုပ်ဆောင်ခဲ့ကြပါတယ်။ချင်းရွာတွင်အဝေးစည်းတွင်တူပေတာရေလောင်ကန်တိဆောက်ပေတာရေကန်တွေပြန်လည်ဆေးယူပေးတာတို့ကိုပရိဟိတအဖွဲ့ကဆောင်ရွက်ခဲ့တဲ့အပြင်နေရာတည်ရေရှားပါတဲ့ကာလမှာရေသည်ကားတွေနဲ့ရေလူလာတွေကိုလည်းဆောင်ရွက်ခဲ့ကြပါတယ်။ဒေသရဲ့မြေစည်းလွှာအခြေအနေကြောင့်ရေတွင်းတူဖို့ဟာလည်းအမြဲကြုံရတဲ့စိန်ခေါ်မှုတစ်ခုလိုဖြစ်နေပါတယ်။နှစ်ပေလောက်နဲ့တဲ့တဲချင်းထဲမှာရေစိမ့်ချွတ်နေပေမဲ့အဝေးစည်းတွင်တူမယ်ဆိုရင်တော့ပေ800ကျော်အနည်းဆုံးတူမှရေချွတ်နိုင်တဲ့ဒေသပါ။ဒါပေမဲ့လည်းပေ800လောက်နဲ့အောင်ရေတွင်းတူရုံနဲ့တော့တကယ်တောက်လို့ရနိုင်တဲ့ရေရပြီလို့လည်းမဆိုနိုင်မြန်ပါဘူး
။သူကတော့ရနှမျိုးဘူး။အဲ့လိုရေနည်းကြိုက်တဲ့ဒီရတဲ့လူကြီးလက်လူသားလည်းမရှိရလေဒီလိုတစ်ဖက်ကြီးခုံမဖို့အဲ့ကရင်ကြီးကစိတ်ရတချို့ဒီလိုအကျိုးပြုဆိုရင်တစ်ဖက်လျှောက်တောင်ခတ်လို့မရဘူးမဲပုတ်တယ်စိတ်ရကရင်ွေးကျူတော်ပူပြီးရတာမူးပြတ်တယ်ချုပ်စိတ်ရအဲ့တော့ရင်ွေးတယ်လို့ရယ်ကိုတော့ယူတဲ့ထဲမူရင်ခုနစမ်းတော့ရင်တော့
စိတ်ရလို့ခေါ်တဲ့ပေ800ကျော်နဲ့တဲ့အဝေးစီးကျွင်းကရရလဲဒေသခံတွေတောက်တုံးဖို့အဆင်မပြေကြပါဘူးသူတို့ရေတွင်တူပေးခဲ့တဲ့ရွာတိုင်းကရေနဲ့ပတ်သက်ပြီးကျမ်းမာရေးညီညွတ်မှုရှိမရှိကိုကြေးလက်ဒေသဖွံ့ဖြိုးရေးဦးစီးဌာနကလာရောက်စစ်ဆေးတာတွေရှိပေမဲ့ရေအရေးသွေးကိုတော့မထုတ်ပြန်ပေးပါဘူး။အဲ့ဒီဌာနကိုဖုံးဆက်မိခဲ့ပေမဲ့ပြန်လည်ဖုံးလက်ခံဖြေဆိုခြင်းတော့မရှိခဲ့ပါဘူး။ဒီတော့ကြေးရွာကန်တွေဟာမိုးကိုပဲမျှော်နေရပါတော့တယ်
။ရွာမဲရေကန်တော့ရှိရဲ့မိုးမရောမိုးလည်းမရောရေဦးရေကခန်းပြီရေနဲ့လည်းမတူတော့ဘူးကရှုံနေရှိတော့ရေကမဆက်တော့လဲလူပါတယ်တောက်ရေရောတုံးရေရောတရားတော့ဒီပဲတုံးရတာဆိုတော့တနေ့လုံးမခံဘူးရေကတော့တော်တော်ခက်ခဲနေတာ
မကွေးမျိုးနဲ့ရွာတရွာကဒေသခံတအုပ်ကပြောတာပါကြီးရွာတွေမှာရှိတဲ့ရေခံတော်တော်များဟာလည်းနှစ်ပေါင်းများစွာအနေနှစ်တွေပို့ချလာတဲ့အတွက်မိုးတွင်းကာလတွေမှာတောက်တုံးရေကိုလုံလုံလောက်လောက်တိုးလောင်ထားဖို့မစွမ်းနိုင်တော့ပါဘူးရေခံတွေရဲ့အခန့်မြေသားအမှားရောက်တဲ့အထိတူးဖော်နိုင်ဖို့ကလည်းကြည်ရွာကန်ဒီရဲ့အင်အားနဲ့တော့မလုံလောက်ပြန်ပါဘူး။မြေကျူးဆက်တွေမြေကော်ဆက်ကြီးတွေကိုတုံးပြီးရေကန်တွေကိုပြုတ်ပြစ်နိုင်ဖို့ကလည်းကြည်ရွာကန်ဒီရဲ့ငွေကြေးကမလုံလောက်ကြပါဘူး။နှစ်ဆင်ရေလှူနေတဲ့ပရိုက်တာအဖွဲ့ရဲ့အဖွဲ့ဝင်တဦးနဲ့ဒိုးတန်ကစကားပြောပြခဲ့ပါဗျ။အရင
်ကတော့ဗျာဒီပရိုက်တာအဖွဲ့ကလည်းလုံလောက်ခံရတာစိတ်အဆင်မပြေဘူးပေါ့။အဆင်မပြေဘူးအရင်ကတော့ပြီးခဲ့တဲ့နှစ်တွေကတော့နှစ်ကန်ပုံမှန်လိုလိုရေကျတာပေါ့ဗျာ။ပုံမှန်လိုရေကျတော့ကျွန်တော်တို့ဒီကိုဒေတာနဲ့ဆိုဒီတစ်ဖက်ဒေတာမှာရေကြည့်ရတဲ့ဒီကကြတာဆိုကြတာကတော့ပရိသတ်အဖွဲ့ရလည်းကျွန်တော်ကစိတ်ပြေသွားတယ်ပေါ့ဗျာ။နောက်ရဒီဒေတာအကန့်အသတ်ကြီးရောဟိုလှူရတတ်တာတွေတော့အရင်ကနည်းသွားတာပေါ့
ဒီကနေ့တွေမှာရေလူရာကိုသူတို့တွေအာသုံခွန်ဆိုင်ဆောင်ရွက်ခဲ့ကြပြီမဲ့လေအာနာသိမ့်ပြီးရဲ့နောက်မှာတော့သူတို့ရဲ့ပုံမှန်လုပ်ငန်းတွေရပ်တန့်သွားခဲ့ရတဲ့အခြေအနေတခုပါတခြားတစ်ဖက်မှာလည်းအင်တာနက်လိုင်းတွေဖြတ်တောက်ခဲ့တာကရေလူရှင်တွေနဲ့ရေရှားပါတဲ့ကြေးရွာတွေကိုအဆက်ပြတ်သွားစေခဲ့တယ်လို့ကြေးရွာကနေကဆိုကြပါတယ်ဒေသခံတွေဟာရေအကူအညီရဖို့အတွက် Facebook ကနေတဆင့်အကူအညီကြောင်းလေးရှိခဲ့တာကြောင့်အခုချိန်မှာတော့မဖြစ်နိုင်တော့ပါဘူးမကွေးမျိုးနဲ့အရှိချမ်းကြီးရွာကအမျိုးသမီးကတော့သူ့ရဲ့လာမယ့်နေ့အတွက်စိတ်ပူနေရပါပြီ
။မနစ်တုံးကတစ်နှစ်လုံးကိုပဲရေတော်တော်ရှားတာ။ခုနှစ်တော့အိုက်ဒုက္ခလွတ်ပြီးလို့ကိုထင်လိုက်တာ။ရေလူရှင်နေလာမှာပေါ့။အာနာတင်လိုက်တော့ဘယ်သူမှကိုမလူရရတော့နေလူပါလေ။လူမပြောတဲ့ရွာရွာနွားတွေရောအိမ်နွားတွေရောကိုရင်မဝဘူး။တော်တော်ဆိုးဆိုးဝါးကိုဖြစ်နေ။
တင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒိုးအတန်အတန်နှင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်တာနက်ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ 10:00 အတွင်းနဲ့တနင်္ဂနွေနေ့နဲ့6:00ကနေ 9:00 အတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒုအတအစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ဒုအတအစီအစဉ်ကိုနားဆင်ကြရတာပါ။အခုတော့စနေညသကဝိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်သွားမှာဖြစ်ပါတယ်။ဒုက္ခသည်အကြအတဲအကြီးမားဆုံးအခြေအနေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းပြည်တွင်းမှာစစ်ဘေးတင်းရှောင်နေရတဲ့အရေးအတွက်ထောင်ပေါင်းချီတိုးလာနေတာဟာထိတ်လန့်တုန်လှုပ်စရာကောင်းကြောင်းအမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်ချင်းလူမှုအဖွဲ့အစည်းအမှုဆောင်ဒါရိုက်တာဦးစိုးသုံးမှုန်က VOA ကိုပြောပါတယ်စစ်ကောင်စီကဒေသခံ PDF အဖွဲ့တွေကိုအင်အားသုံးနှိမ်နင်းတာကြောင့်ချင်းပြည်နယ်မှာလည်းရွာလုံးကျွတ်ထွက်ပြေးနေရတယ်လို့ဆိုပါတယ်ဒီကနေ့ဇွန်လ20ရက်နေ့မှာကြောက်ရွံ့တဲ့ကမ္ဘာဒုက္ခသည်များနေ့ဟာမြန်မာနိုင်ငံအတွက်ဘလောက်အရေးပါသလဲဒုက္ခသည်အရေးကိုဘယ်လိုနည်းတွေနဲ့ဖြေရှင်းနိုင်မလဲဆိုတာတွေကိုမန်အင်ဂျင်နိုင်ကဦးစိုးသုံးမှုန်ကိုဆက်သွယ်မေးမြန်းပြီးစနေညသကဝိုင်းမှာတင်ဆက်ထားပါတယ်ခင်ဗျာ
ဇွန်လ20ရက်နေ့ကကမ္ဘာဒုက္ခသည်များနေ့ကိုရောက်လာပြီပေါ့เนาะမြန်မာနိုင်ငံမှာဆိုလို့ရှိရင်စစ်အာဏာသိမ်းပြီးကတည်းကဒီဒုက္ခသည်တွေရဲ့အခြေအနေอ่ะပေါ့เนาะအရင်အရသာအစိုးရထက်လက်ထက်ကတည်းကဒီအကျက်အတဲอ่ะပိုးပြီးတော့ဟိုများပြားလာတဲ့အပြင်ကိုတိုက်ပွဲတွေကလည်းပြင်းထန်နေတဲ့ခါကြတော့ကမ္ဘာဒုက္ခသည်များနေ့ကမြန်မာနိုင်ငံအတွက်ဘလို့အရေးပါတယ်ရှင
်အရေးပါတယ်ဒီကုလသမဂ္ဂကနေဘာဖြစ်လို့ဒုက္ခတွေများအဖြစ်သတ်မှတ်တယ်ဆိုတော့ကျွန်တော်နည်းနည်းပြောချင်တယ်ဒီဇင်ဘာလ2009မှာကုလသမဂ္ဂအထွေထွေညီလာခံကနေ2000ဒီဇင်ဘာလပေါ့နော်အဲ့ဒါမှာ UN ကုလသမဂ္ဂ General Assembly ကနေတရားဝင်ဟိုနိုင်ငံတကာနေ့ဆိုပြီးတော့သတ်မှတ်လိုက်တယ်ဒါပေမဲ့ကျင်းပတဲ့အခါကျတော့ဒီဇွန်လ20ရက်နေ့2001အဲ့ဒါမှာကျင်းပလိုက်တယ်ပထမဆုံးဘာဖြစ်လို့လဲဆိုတော့ဒီ UN ရဲ့ Refugee Convention ကကို1951ခုနှစ်မှာစတယ်2001ဇွန်လ20ကအနှစ်50ပြည့်နှစ်ဖြစ်ပါတယ်ဒါကြောင့်မို့ဒီ Refugee ကိစ္စဒုက္ခသည်များကိစ္စကအရေးကြီးတယ်ဒုက္ခသည်များကိုဟိုကုန်ပြုတ်ဖို့ဒုက္ခတွေများအရေးကိုပပျောက်ဖို့ဆိုပြီးတော့ဒီဒုက္ခတွေများနေ့ဆိုပြီးတော့ဇွန်လ20ရက်နေ့တက်မှာပါတယ်ကျွန်တော်တို့နိုင်ငံတွေ့လို့အရေးကြီးတယ်ဘာဖြစ်လို့အရေးကြီးတယ်လဲဆိုတော့ဒီကုလသမဂ္ဂကနေဟိုကဒုက္ခတွေများနေ့ဆိုပြီးတော့တက်မှာပြီမဲ့ကျွန်တော်တို့အချိန်တွေကပို့ပြီးတော့ဆိုးလာတယ်အခုနမှပြောသလိုပဲဒီအဓိကဖေဗူလာတည့်ရက်နေ့ကနေပို့ပြီးတော့ဆိုးလာပါတယ်
ဒီမြန်မာနိုင်ငံကဒုက္ခသည်များအရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂရဲ့နောက်ဆုံးထုတ်ပြန်ချက်မှလည်းပေါ့နော်သူတို့အပိုင်းတစ်ပိုင်းခွဲထားတဲ့ဒီဒုက္ခသည်တွေရဲ့အခြေအနေနဲ့တော့အဲ့ဒီရင်းမှာပဲတိုက်ပွဲတွေကြောင့်ဟိုအိုးအိမ်ဆုံးခွာထွက်ပြေးတိမ်းရှောင်နေရတဲ့ IDP တွေရဲ့အခြေအနေတွေကဘယ်လောက်ထိဆိုးရွားနေလဲရှင
်တော်တော်လေးဆိုးရွားလာပါတယ်ဒီ UNHCR ကသူတို့ Regional ဆိုပြီးတော့ဒီ Asia Pacific Bureau ကနေဒီဂျွန်လတ်တရက်နေပါသူတို့မြန်မာ emergency update ဆိုပြီးတော့အရေးပေါ်တော့ update ထုတ်လိုက်တယ်အကျွန်လတည်းရနေမှာအဲ့ဒီစင်အရဆိုရင်အခုနဒီပြည်တွင်းနေရဆွန့်ခွာတဲ့ IDPs ကတသိန်းနဲ့8000နီးပါးရှိတယ်အဲ့ဒီ February လတည်းရနေကနေနောက်ပိုင်းခုထိ February လတည်းရနေနဲ့ဒီနေ့အထိပေါ့နော်တသိန်းနဲ့8000နီးပါးရှိတယ်ပြီးတော့ refugeeအဲ့လေ refugee ဆိုတော့ဟာကခုအင်္ဂလိပ်နိုင်ငံမှာဟိုဟိုရောက်နေတဲ့ refugee လဲဟိုတက်တောင်းကြောင်းဆိုတော့တော်တော်လေးအခြေအနေကဆိုးလာပါလေကျွန်တော်အဓိကဒီကြရပြည်နေမှာတသိန်းကြီးပါလို့ဟိုသူတို့ဒီ IDP ရှိပါတယ်
ကုလသမဂ္ဂကဟိုပါဝင်ပြီးတော့ဗောနော်ကိုကျိုးပဲဆောင်ရွက်မှုအနေထားကိုဘယ်လိုတွေ့ရလဲ
။အော်ကုလသမဂ္ဂနဲ့တော်တော်လေးကြိုးစားပါတယ်အခုအဓိက UN Agency လို့ခေါ်တဲ့ကျွန်တော်တို့ UNHCR ဗောနော်အဓိက refugee နဲ့အဒီပြည်တပတ်တဲ့ UNHCR ဒါပေမဲ့အဲ့ဒီ UNHCR တခုတည်းမဟုတ်ဘူး UNICEF တို့ပြီးတော့ World Food Program တို့သူတို့ကနေအခုhumanitarian assistance လို့ခေါ်တဲ့လူသားစာနာမှုအထောက်ပံ့တွေလည်းသူတို့တော်တော်လေးပေးနေပါတယ်။ဒါပေမဲ့ခက်တဟာကအခုတိုက်ပွဲကအခုဟိုတတ်မတော်ကနေဖူးစစ်ဆင်နေတော့ဟိုတော်တော်လေးအခက်အခဲရှိတယ်။ပြီးတော့တချို့နေရာမှာဆိုရင်လည်း ADIDP တွေကိုရှိတဲ့နေရာကိုလည်းဟိုသူတို့တတ်မတော်ကနေတွားခွင့်တွားလာခွင့်ဟိုလည်းခွင့်မပြုဘူးအခက်အခဲရှိတယ်။ဒါပေမဲ့ UN ကနေတော့ကြိုးစားပါတယ်။UN ဆိုတဲ့နေရာမှာလည်းကျွန်တော်တခြားနိုင်ငံတွေလည်းပါတယ်ဥပမာ US ဆိုရပေါ့ပြီးတော့ Australia တို့ EU တို့တို့လည်းပါပါတယ
်အဲ့တော့ဆိုဆိုပြောသွားတယ်ဒီမြန်မာစစ်တပ်ပေါ့နော်တပ်မတော်ကနေပြီးတော့ဒီလိုလူသားချင်းစာနာမှုအကူအညီတွေနောက်ကုလသမဂ္ဂကနေပြီးတော့ဒီအကူအညီတွေကိုတို့တားဆီးနေရတယ်ရှိတာပေါ့နော်ဘာဖြစ်လို့လဲဆိုတော့တိုက်ပွဲတွေကလည်းဖြစ်နေတယ်ပေါ့လေဆိုတော့ဒါပေမဲ့အဲ့တော့တပ်မတော်ကဒီဒုက္ခသည်တွေအရေးနဲ့ပတ်သက်ရင်ရောဒီချမှတ်ဆောင်ရွက်နေတဲ့အညီအစာကိုဘယ်လိုရှိလဲရှင်
ဟုတ်ကဲ့ဟုတ်ကဲ့တော်တော်လေးစိုးတော့ပေါ့အခုဟိုကြည့်မယ်ဆိုရင်ကျွန်တော်တို့အခုကကြရားပြင်းနေအဆူဆုံးဖြစ်တော့ကျွန်တော်ကြရားပြင်းနေအကြောင်းကျွန်တော်ပြောတယ်ဟိုဘုံချဲတာပဲဒီတိုင်းပါပဲကျွန်တော်ကချင်ပြင်းနေမှလည်းဖြစ်နေပါတယ်အခုဟိုကရင်ပြင်းနေမှပဲဖြစ်ဖြစ်ပေါ့နော်တခြားနေရာပဲအခုချင်းပြင်းနေမှလည်းအဲ့လိုပါပဲဆိုတော့တို့ကတော့ခတိုင်းပါပဲဒါတို့ဘုံလေရင်ထက်လက်ချတယ်ဟိုဖျားချောင်းမင်းကလေးโอ้คลีเรอปาวินปอเนาะตรุก็ฉะนี่ล่ะเว้ย
ปีกิเรญะปายตวินก็เว้ยดีกะยาพี่เนี่ยมาพี่เนี่ยไตปวยริจาวดิโลโอ้ยสุขว่าทับปี้เนี่ยได้ IDP ดิยังโอ้ยาล่ะปอเนาะเต็งแน่ฉีขึ้นลายตรุปีเนี่ยดิมากะยาพี่เนี่ยสุชุทะพี่ดาမျိုးไม่ผิดเลยสร้าติปองปาสว่ากระเดะอ่ะดาမျိုးแลไม่จုံแก่ปูรอดาမျိုးจုံอะไรคาจาลูตุนี่เนี่ยแลตลอดเลยทุกข์ยากนี่เดต้ากันลูตุปอดิเออดิโลณภัทไตปวยริพี่เนี่ยดิเดต้ามาရှိတယ်ปิตุกากวยีတက်ဒီဒီ PDF တွေကလေစစ်ကောင်စီတက်တွေပြန်ပြီးတော့ခုခံတိုက်ခိုက်နေတဲ့ခါကြတော့အဲ့တော့တစ်ဖက်မှာကြတော့ဒီလိုဒေတာကန်ဒီပြည်သူတွေရဲ့မေတ္တာရခံချက်ကြောင့်တချို့ PDF တက်တွေကနေပြီးတော့သူတို့တိုက်ပွဲတွေကိုစစ်ကောင်စီကိုတိုက်နေတဲ့တိုက်ပွဲတွေသူတို့ရက်ဆိုင်နေပေါ့နော်ယာယီရက်ဆိုင်နေဆိုတာမျိုးလေကြီးညာချက်တွေထုတ်ပြန်တာမျိုးတွေလည်းရှိတယ်အဲ့တော့ပေါ့နော်ဒီဟာမျိုးတွေကိုချိန်နေကြည့်လို့ရှိရင်ဒုက္ခတွေတွေပုံပြီးများလာတာကမြန်မာဒီစစ်ကောင်စီကြောင့်လားဒီဒေတာကန်
အဲ
ဒ
ီတိတ
ို့က
ာဝေး
တက်
တ
ီ PDF တောင်းပါရှင
့်အခုကဒီတမတော်ကအဲ့ဒီအခုနကျွန်တော်ပြောသလိုဒီကြရားပြည်နယ်ကိုကျွန်တော်ဥပနေဥပမာအနေနဲ့ကျွန်တော်ပြောတာတခြားပြည်နယ်မှာလည်းအခုလုပ်ပုံလုံးတွေအထူးသူပဲ pattern of behavior ပေါ့နော်တမတော်ရဲ့ဟိုပါပေါ့ရက်စက်မှုကအထူးသူပါပဲချင်းပြည်နယ်မှာလုပ်ပုံလုံးတွေနဲ့ကချင်ပြည်နယ်မှာရောအခုကြရပြည်နယ်မှာဖြစ်နေတဲ့ဟာအတူတူပါပဲဆိုတော့တတ်မတော်ကတော့ဒီပြည်သူတွေကိုအမြင်နှိမ့်ဆက်နေပါတယ်ဒါတတ်မတော်ကြောင့်ပါပဲ
အခုဆိုရင်ဒီချင်းပြည်နယ်ဘက်မှာဆိုလို့ရှိရင်လေဒီမြင့်တက်အပါဝင်ပေါ့နော်ဒီချင်းပြည်နယ်တပြည်နယ်လုံးမှာတော်တော်လေးအခြေအနေတွေစိုးနေတယ်ဒေသခံတွေမျိုးတွေရွာတွေကိုအားလုံးကနေအိမ်တွေကိုစွန့်ခွာထွက်ပြေးရတယ်နှိမ့်ဆက်ရတော်တွေထဲမှာပုံအောင်နေရတယ်ဆိုတော့နောက်တစ်ဖက်မှာလည်းယာတိဟုထုအခြေအနေတွေရှိတော့အခုဒီဒုက္ခတွေရင်ဆိုင်နေရတဲ့အခြေအနေရောဘယ်လောက်ထိဆိုးနေလဲ
အခုကဟိုဥပမာမင်းသားဆိုရင်အခုဒီတမတော်ရဲ့အောက်ဆုံးအောက်မှာပဲဆိုတော့ပြည်သူတွေကထွက်ပြေးကြတော့ခုဟိုပေါ့တောင်းကြောင်မင်းသားမြို့နယ်မှာဆိုတော့အဲ့ဒီ IDP camp ဆိုတာရှိတယ်အဲ့ဒီ IDP camp ကိုတော့မှသူတို့ဆက်တိုက်တယ်ဆိုတော့တို့လည်းအထက်ခဲရှိတယ်ဟိုကျွန်တော်တို့တည်ရတဲ့လောက်က WHO ကလည်းအဲ့ဒီဟိုအစားတောက်ကိစ္စထောက်ပံ့ဖို့သူတို့တော့ဖို့ကြိုးစားရတာပဲတတ်မတော်ကလည်းခွင့်မပြုဘူးလို့ကျွန်တော်ကြားရတယ်။အော်အဲ့ဒါလိုပါပဲခုကျွန်တော်ချင်းပြည်နယ်ကဟိုက CDF ပေါ့နော် CDF ကတော်တော်လေးလှုပ်ရှားတယ်။ဆိုတော့ဒီမင်းသားအပြင်အခုတောင်ပိုင်းကမ်ပလေတို့ပလေဝါတို့အခုကတော့ကျွန်တော်မြောက်ပိုင်းအဓိကထန်တလာမြို့နယ်ဟာခါမြို့နယ်မှာလည်းတော်တော်လေးလွန်ခဲ့တဲ့ပတ်မှာဆိုရင်ထန်တလာမြို့နယ်မှာဆက်သုံးရွာလုံးလုံးပဲသူတို့အခုထွက်ပြေးတယ်။ဆက်သုံးရွာထန်တလာမြို့နယ်ဆက်သုံးရွာမှာဆိုတော့အဲ့မှာသူတို့ဟိုအင်ဂျန်နယ်ဆောက်ကိုမီဇိုရမ်နယ်ဆောက်ကိုတွားတော့အခုမိုးရာတီမိုးရာတီဆိုတော့ဟိုကလေးတို့အတွက်တော်တော်လေးဟိုကန့်လုပ်ဖို့ကအဆင်မပြေဘူး။ဒါကြောင့်မို့သူများရွာမှာတွားနေတယ်ကြောက်ရတယ်။သ ပြီးတော့မီဇိုရမ်ဖက်ကိုလည်းသွားမယ်ဆိုတဲ့အခုတော်တော်လေးအခက်အခဲရှိပြန်ရောဆိုတော့ဒါပေမဲ့အဲ့ဒီတမတော်ကနေဆက်ပြီးတော့တိုက်နေတယ်တော်တော်လေးအခက်အခဲရှိပါတယ်
တစ်ခါမှလည်းဒီ covid ပိုးတွေပြန်ပြီးတော့တွေ့လာတယ်ပေါ့နော်ဆိုတော့ဒီ covid 19ဒီကူးစက်နေတဲ့အနေထားအနေအထားလည်းရှိနေတော့အခုအထူးသဖြင့်ဒီချင်းပြည်နယ်ကဆိုတော့အိန္ဒိယနဲ့လည်းနေဆက်ဖြစ်နေတယ
်ဆိုတော
့အိန္ဒိယမှာလည်းဒီ covid အထူးသဖြင့်အိန္ဒိယကစတွေ့တဲ့ဒီ delta ဆိုတဲ့ဒီဟိုပါပေါ့ virus ပိုးကလည်းတော်တော်လေးအန္တရာယ်ကြီးတဲ့ခါကျတော့အဲ့တော့အခုချင်းပြည်နယ်ကအခုဒီဆေးဘေးဒုက္ခတွေရဲ့အနေထားမှာဒီ covid 19အခုကူးစက်တဲ့အခြေအနေရောအနေရောဘယ်လောက်ထိဆိုးရည်ရလ
ဲ။အခုကခုနအမပြောသလိုပဲ covid 19ကိစ္စကကျွန်တော်တို့ချင်းပြည်နယ်မှာလည်းခုချင်းနဲ့ဆိုးလာတယ်။အခုဖလမ်းမှာရောအဲ့ဒီပြင်ကျွန်တော်တို့မီဇိုရမ်ကိုလည်းဖြတ်လာတဲ့ခါကျရင်လည်းအခုအိန္ဒိယကတော်တော်လေးချင်းနဲ့ဆိုးတယ်။ဒါကြောင့်မီဇိုရမ်ပြည်နယ်မှာလည်းအခြေအနေဆိုးတယ်။အခုမီဇိုရမ်မှာလည်းဆုံသွားတယ်လို့ရှိတယ်ကျွန်တော်တို့ဒုက္ခတွေချင်းတွေပေါ့နော်။ဒါကြောင့်မို့အခက်ခဲကတော်တော်လေးအတော်တော်လေးများပါတယ
်။ Okay အဲ့တော့ဟိုကုလသမဂ္ဂတို့အခုလို့ပေါ့နော်နိုင်ငံတကာအကူအညီပေးအဖွဲ့တွေညီနေရောအထူးသဖြင့်ဒီဒုက္ခသည်တွေကိုသူတို့ကူညီတဲ့နေရာမှာပေါ့နော်။ဟိုဘလို့ပုံစံမျိုးတွေနဲ့ဟိုထိထိကျောက်ကျောက်ကူညီနိုင်တယ်လို့မြင်နေရှင
်။သူပိုင်းရှိတယ်အဲ့ဒီပြည်တွင်း IDPs အတွက်ကြတော့အခုဥပမာကျွန်တော်တို့ဟိုဟုတ်တချာနေရတော်တော်လေးဆိုးပါလေကျွန်တော်ဥပမာအနေနဲ့ကျွန်တော်ချင်းအကြောင်းကိုပြောကြည့်မယ်။ဘာဖြစ်လို့ကျွန်တော်ချင်းအကြောင်းပို့ပြီးတော့တည်တော့နော်။ဥပမာဆိုရင် UNHCR ရုံးကချင်းပြည်နယ်မှာမရှိဘူးမှာ။ချင်းပြည်နယ်မှာ UNHCR ရုံးရုံးခွဲပြီးဖြစ်ပေါ့နော်။မရှိတော့တို့မှာအလုံးလုံးတစ်ခါကျန်ခဲ့တယ်။ဥပမာအခု information ကဘယ်နှစ်ယောက်ထွက်ပြီးလာလဲဘယ်နှစ်လဲ။ဥပမာဟိုတနေ့ဒီUNHCR ကကျွန်တော်ဒီနေ့မှာ update လုပ်တော့ကျွန်တော်လည်းကောင်းတော့ကျွန်တော်လည်းပါတယ်။ဘာတော့ကျွန်တော်ထောက်ပြလိုက်တယ်သူတို့ကလေဟိုကနဲ့4000နဲ့6000ကြီးပါလို့ကျွန်တော်ထောက်ပြလည်းမဟုတ်ဘူး။အခုကဒီ refugee ကဟိုကပေါ့1000-1500ကျော်ရှိပြီလို့ကျွန်တော်ထောက်ပြလိုက်တယ်။ပြီးတော့ဟိုတနေ့ကလည်း humanitarian Yangon ရဲ့ UN humanitarian ရုံးကနေထုတ်လိုက်တော့ကျွန်တော်စင်ကားရင်းနေမှာသူတို့ကဟို6000ဟောပေါ့ရှိရနေတဲ့လောက်ပဲ IDP ရှိတယ်တို့တို့ပဲ information လို့ထက်တယ်ကျွန်တော်ထောက်ပြလိုက်တယ်မကဘူးကျွန်တော်တို့4000ကျော်ရှိတယ်လို့ဆိုတော့အဲ့ဒါတို့တို့ကကျွန်တော်အပြည့်တင်တာမဟုတ်ဘူးတို့တို့ကရုံးရှိဘူးခုချင်းပြနေမှာ UNHCR ရုံးခွဲမရှိတော့တို့ရဲ့ data ကောက်တခါကျင်တို့မှာအခက်အခဲရှိတယ်တစ်ချက် refugee ကိစ္စ refugee ကျွန်တော်တို့ခု time pass ဖြစ်ရင် UNHCR ရုံးကဘင်ကောက်မှာလည်းရှိတယ် regional ရုံးကလည်းဘင်ကောက်မှာရှိတယ်ပြီးတော့ထိုင်းနယ်ဆက်မှာလေတို့ဟိုမှာဟိုဒီယုံခွဲရွေးလေးဆက်ယုံခွဲတွေရှိတော့အလုံးလုံးတစ်ခါကျပို့ပြီးတော့အဆင်ပြေတယ်ပြီးတော့ဒါပေမဲ့ကျွန်တော်တို့အိန္ဒိယဖက်တော့ပါခက်ခဲရှိနေတယ်ဆိုတော့ခု UNHCR ယုံကနယူးဒီလီမှာရှိတယ်ဒါပေမဲ့မီဇိုရမ်မှာယုံခွဲမရှိဘူးအဲ့ဒီယုံခွဲအပြင်ပေါ့နော်အခု UNHCR ယုံဒီဘင်ကောက်ဖြစ်ဖြစ်ဖြစ်နယူးဒယ်ဟီဘစ်ပစ်မီဇိုရမ်တောခွင်ကိုအိန္ဒိယအစိုးရနဲ့ခွင့်မပြုဘူးအတူတူလေးခက်ခဲရှိတယ်အခုကျွန်တော်တို့ပဲအဲ့ဒါအခု advocacy လုပ်နေတယ်ကျွန်တော်တို့ကတော့ UNHCR ရုံးဟောတွားဆီချင်တယ်မီဇိုရမ်ကိုဒါပေမဲ့အခုထိနယူးဒယ်ဟီကနေတောခွင့်မပြုဘူးဆိုတော့ပြီးတော့ဟိုနိုင်ငံတကာ humanitarian agencies တွေပေါ့နော်ဥပမာဆိုရင်ဟိုကျွန်တော်တို့ Thailand ဖက်မှာရှိတယ်ကိုဥပမာ international rescue committee ပေါ့ IRC ပေါ့သူတို့ယုံပါလေရှိတယ်သူတို့အိန္ဒိယမှာယုံမရှိဘူးသူတို့လည်းမီဇိုရမ်ကိုတွားခွင့်မပြုပြန်ဘူးနယူးဒယ်ဟီကနေဆိုတော့ကျွန်တော်တို့ချင်း refugee တွေကတော်တော်လေးဟိုအခက်အခဲရှိတယ်ဟိုအမတို့လည်းတိတိတားဖြစ်မှာအခုဆိုရင်ကျွန်တော်တို့သွတ်တော်အမတို့တော်တော်လေးညံ့ညံ့ရောက်လာပြီရောက်နေပြီဟိုမှာသူတို့မှာအခက်အခဲရှိတယ
်အခုဒီချင်းပြည်နယ်ဝင်းကြီးချုပ်ကိုတိုင်းဒီမီဇိုရမ်ဘက်ကိုရောက်သွားပြီပေါ့နော်ဆိုတော့အဲ့လိုမျိုးဒီရွေးကောက်ခံလွှတ်တော်အမတ်တွေကိုအခုစစ်ကောင်စီကဖိအားပေးနေတဲ့အခြေအနေပေါ့နော်။နောက်ပြီးတော့ဒီလွှတ်တော်အမတ်တွေကိုရင်ဆိုင်နေရတာတွေကပေါ့နော်။ဘယ်လောက်ထိအခြေအနေဆိုးနေလဲရှင
့်။ကျွန်တော်တို့သိရတဲ့လောက်ကတော့အခုစစ်ကောင်စီ SAC ကနေလွှတ်တော်အမတ်တွေကိုလက်မထိုးခိုင်းတယ်။မင်းတို့ CRPH ကိုအဆက်အသွယ်လုပ်မလား။ CDF ကိုအဆက်အသွယ်လုပ်မလား။NUG ကိုအဆက်တော့လုံးမလားမလုံးဘူးလားဆိုပြီးတော့အခုတို့လက်မထိုးခိုင်းတယ်ဆိုတော့အခုချင်းပြည်နယ်မှာ So go out, let my tobu so you know, punk and go away, she did. La Jongo, General Dia de Laugaro, a good chimpy in the air, shut up, mark and her stage of who young lady. General Jaya at the ring yasu not being a widget slightly and lay out there. The chimpy in a two chatter haka. The Yeru to Domiami Yaute. Meet that firefighters with Dolimiami Yaute. Piro the Sia Wundre to Dolly Yaute, Mapilo to Roga Sidia Mapare, Haka Sia Wunde, Mubo, Mudo, Haka Sia Wunde, Dolly Yaute. Piro Jonsia Sia Ville, who you Dolly Yaute. Mapilo is the CDM, Losia Muga. The percentage and the net swing, but me swing, general chimpy, they got a dolly percentage for the other. A good jump point or lay, percentage in the net, a dolly jump data, yare, so a cool, general chimpy, they got the CDM movement with Pippi, CDF Pippi, who the dolly looks yamuga in our gondo. A coolo, general, the fudo, muddy, trebila, so the general in head.
ว่ามันทุสานลงรูปเนาะคือแบบมันอ้อรูปเนาะญาติในงานมาก็ดีทุกข์เตอัจฉะเตอ่ะยังโหจีมานี่ล่ะดีย่อมตัวได้เปลี่ยนญาญๆပြီးတော့အချိန်နေနေဆိုးလာတယ်ဒီရေရှည်အကျိုးဆက်ကဘာဖြစ်လာမှာရှင်ပူဆိုးလာတယ်အခုကျွန်တော်တို့ပြောနေတဲ့ဟာကဒီ ဒီနေ့တခုထဲမှာဟုတ်ဘူးကျွန်တော်တို့ပြင်နေတယ်တိုင်းဒေသကြီးတွေကလည်းရန်ကုန်နဲ့ပါတယ်ခုနကျွန်တော်ပြောသလိုပေါ့နော်ဆိုတော့အချိန်လေးကပူဆိုးလာမယ်ဘာဖြစ်လို့လဲဆိုတော့အခုလိုမျိုးဒုက္ခတွေတော့ကျွန်တော်တို့ပြည်တွင်းတွေကဆုံးခွာတဲ့ IDPs ကိစ္စကဘာကြောင့်လဲဒီကနိုင်ငံကြီးပြတ်နေတာပဲရစ်တက်ပြတ်နေတာပဲဒါကြောင့်မို့နိုင်ငံကြီးရမယ့်ဖြစ်ရှင်းနိုင်ဘူးဆိုရင်ဘူပြီးတော့ဆိ
ရဲ့ PR
ကြီးလည်းများလာမယ်လို့ကျွန်တော်တုံ့တက်ချင်တယ်ဒါကတော့ Maryland ပြည်နယ်က Chin Association ရဲ့အမှုဆောင် Director ဇိုးတုံမုံးပဲဖြစ်ပါတယ်ရှင် ကျေးဇူး တင်ပါတယ်ရှင် အခုလိုမျိုးအချိန်ပေးပြီးတော့ကျမတို့ပြည်မြန်မာပိုင်းကိုဖြည့်ထားပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်
ဒီကနေ့ကြာရောက်တဲ့ကမ္ဘာဒုက္ခသည်များနေ့အထိမ်းအမှတ်ဖြင့်မိုင်းအင်ဂျင်9ဆက်သွယ်မီးမြန်တင်ဆက်ခဲ့တဲ့စနေညဇဂဝိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ခဲ့တာပါ VOA မြန်မာဘက်ကတရင်းခွနေနေ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်အခုဆက်လက်ပြီးနောက်ဆုံးရသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကတင်ပြมาဖြစ်ပါတယ်
ကုလသမဂ္ဂထရီနီလာကန်ကနေ မြန်မာနိုင်ငံကိုစစ်လက်နက်တွေမရောက်အောင်ဟန့်တားဖို့တောင်းဆိုထားပြီး ဖေဖော်ဝါရီလရဲ့စစ်တပ်အာဏာသိမ်းခဲ့တာကိုရှုတ်ချတဲ့ဆုံးဖြတ်ချက်တရက်ကိုမြန်မာစစ်ကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးဌာနကစနေနေ့မှာပေးချလိုက်ပါတယ်။ကုလသမဂ္ဂရဲ့လိုက်နာစရာမလိုတဲ့တောက်ကြံတွေကမဲခွဲအတီးပြုတ်လိုက်တဲ့ဒီဆုံးဖြတ်ချက်ဟာတစ်ဖက်သက်ဆက်ဆွဲမှုတွေနဲ့လွဲမှားစွာကောက်ချက်ချထားတာတွေအပေါ်မှာအခြေခံထားတာဖြစ်ကြောင်းစစ်ကောင်စီရဲ့ကြေညာချက်မှာ
ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကတောက်ကြံနေကအရှရိညီလာခံမှာပြောကြရမှာတော့ဆီယနာသိမ့်မှုအများဆုံးတက်ရေးအတွက်နိုင်ငံတကာအတိုင်းဝိုင်းကနေအပြင်းထန်ဆုံးနည်းလမ်းတွေနဲ့လှုပ်ဆောင်ပေးဖို့တိုက်တွန်းခဲ့တာပါဂျူလ19ရက်စနေနေ့မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့86နှစ်မြောက်မွေးနေ့အထိမ်းအမှတ်နဲ့နိုင်ငံတော်မှာပန်းတပိတ်တွေဆင်နွှဲခဲ့ကြပါတယ်ရန်ကုန်မန္တလေးအပါအဝင်မြို့ရွာအတော်များများမှာလမ်းပေါ်ထွက်ဆန္ဒပြတဲ့သူတွေရောလမ်းပေါ်မထွက်ဘဲအိမ်တွေဈေးတွေမှာသွာလာနေကြသူတွေဟာပန်းတွေကိုကင်ဆောင်ပြီးတော့ရောခေါင်းတွေမှာပန်းတွေပန်ပြီးတော့ပါပအဝင်ဆင်နွှဲခဲ့ကြတာဖြစ်ပါတယ်တနင်္ဂနွေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါသောတာရှင်ပေါင်းဘေးရန်နဲ့အမျိုးမျိုးပါနေကင်းဝေးနိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မခင်ဗျာတပ်ပါ